Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တဲ့ရဲ့2024ခုနှစ်မတ်လ23ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပြင်အခုစနေတနင်္ဂနွေမှာဆိုရင်လိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါရှင်။ BNN ရဲ့အတွေ့အကြုံကနေကြေဝေးကြပါစေ။ကျမခေပြူထွေးပါ။အမေရိကန်ပြည်ထောင်စုမှာဒီနှစ်စက်တင်ဘာလကုန်အထိအကျုံးဝင်တဲ့2024ဘဏ္ဍာနှစ်အသုံးစရိတ်လွှတ်တော်မှာဒီနေ့အတည်ပြုလိုက်ပြီးတော့ဒီအထက်မှာမြန်မာနိုင်ငံကိုကူညီပေးဖို့ရထားချက်ဘတ်ဂျက်လည်းပါပါရယ်။နောက်ရုရှားနိုင်ငံမော်စကိုမြို့တော်ကကားစက်ရုံတိုက်ခိုက်ခံရမှုမှာသေဆုံးသူကတော့110ထက်မနည်းရှိသွားပြီဖြစ်ပြီးတော့ပြစ်ခတ်မှုမှာပါဝင်သူ၄ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့သမ္မတပူတင်ကပြောပါရယ်။ဟောင်ကောင်မှာတော့နိုင်ငံတော်တစ္ဆာဖောက်မှုပုံကံမှုစတဲ့ပြစ်မှုတွေအတွက်ထောင်နှံတစ်သက်အထိချမှတ်နိုင်တဲ့အမျိုးသားလုံခြုံရေးဥပဒေဒီနေ့စတင်အကြောင်းဝင်ပါတယ်ဒီလိုသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြပြသွားပါမယ်ရှင
်ဟုတ်ကဲ့ပါမခင်စီတို့အခုလိုသတင်းတွေအပြီးမှာတော့ဒီညအထူးခြားဆုံးသတင်းတွေမှာတကြံပြန်မဲ့စက်ရုံဝန်ထမ်းထောက်ခံစာမကြုံစဘူးလုပ်နေရတာကိုဝန်ထမ်းတူက
ကျွန်တော်တို့ခုလက်ရှိကတော့ဒီလုံအမခံစာကတော့အဆင်ပြေပြေနဲ့ရှိရချင်းတခြားစက်ရုံတွေမှမပြောတော့ဘူးပေါ့နော်
ဒီတဲ့ပြီမှာတော့စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလွတ်ခွင့်နဲ့ခပြန်ကဘာပြီးရင်အာရှနိုင်ငံရေးလေယာစီပွားဥတွေရာသီနဲ့သတင်းတွေတက်ကတူတာစီစဉ်နေဇက်တိုက်ပါအခုရင်ဆုံးတော့ထိတ်တဲရောက်တဲ့တဲ့ကိုမခင်ပြထွေးနဲ့ကြောပြပေးမှာပါခင
်ဗျရုရှားနိုင်ငံမော်စကိုမြို့တော်တွေကကပွဲရုံတစ်ခုမှာလူပေါင်း110ထက်မနည်းသေဆုံးခဲ့ရတဲ့ပစ်ခတ်မှုမှာကိုယ်တိုင်ပါဝင်တဲ့သူ၄ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ယူကရိန်းဘက်ကိုထွက်ပြေးဖို့အတွက်ပုံခုနေစဉ်မှာဖမ်းမိခဲ့တာဖြစ်တယ်လို့သမ္မတပူတင်ကရုံးမြင့်တန်ကြားကနေမိန့်ခွန်းပြောခဲ့တာပါ။ကနဦးစုံစမ်းမှုတွေအရယူကရိန်းဘက်ကိုထွက်ပြေးနိုင်အောင်နေဆက်မှာယူကရိန်းကပြင်ဆင်ထားတယ်လို့သိရတဲ့အကြောင်းနဲ့တိုက်ခိုက်မှုမှာပါဝင်နေသူစုစုပေါင်း11ယောက်ကိုဖမ်းမိထားတဲ့အကြောင်းရုရှားသမ္မတကပြောကြားခဲ့ပါတယ်။တောင်ချနေညပိုင်းကကားဆက်ရုံထဲမှာဂီတဖျော်ဖြေပွဲကြီးဖို့လာရောက်ကြတဲ့သူတွေကိုတနက်သမားတွေဝင်ရောက်ပစ်ခတ်မှုကြောင့်သေဆုံးသူဟာ115ယောက်အထိရှိသွားပြီလို့ရုရှားတာဝန်ရှိသူတွေကဒီကနေ့အစောပိုင်းတုန်းကအတည်ပြုပြောထားပါတယ်။တိုက်ခတ်မှုနဲ့ပတ်သက်လို့ယူကရိန်းကိုဆွဆွဲတာဟာလုံးဝအတိတ်ပဲမရှိဘူးလို့ယူကရိန်းဘက်ကတော့တုံ့ပြန်ထားပါတယ်။ ISIS စစ်သွေးကြွအဖွဲ့ကတော့ဒီတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောထားပါတယ်။မော်စကိုမြို့မြောက်ဘက် Krasnogorsk ရပ်ကွက်မှာရှိတဲ့ Crocus City Hall ဆက်ရုံထဲမှာတောက်ချနေညနေကနာမည်ကြီး Rock Guitar အဖွဲ့တစ်ခုရဲ့ဖျော်ဖြေပွဲမစခင်လူတွေအပြည့်အသိရှိနေတဲ့အချိန်မှာတနက်သမားတွေဝင်လာပြီးတော့ပစ်ခတ်ခဲ့ကြတာပါဒီတိုက်ခတ်မှုဟာမော်စကိုမြို့တော်မှာဆယ်စုနှစ်တခုအတွင်းအသေးအပြောက်အများဆုံးအကြက်ဖက်တိုက်ခတ်ခံရမှုဖြစ်ပါတယ်ရှင
်အစ္စရေးအနေနဲ့ဂါဇာကလူရေထူထပ်တဲ့မြို့ကိုစစ်ထိုးဖို့ပြောလိုက်ချိန်မှာကုလသမဂ္ဂချုပ်အဲ့ဒီနယ်စပ်ကိုရောက်သွားပါပြီဟာမတ်စ်အဖွဲ့ကိုချိန်မုံ့ဖို့ဂါဇာဒေသရဲ့လူရေထူထပ်တဲ့ Rafah မြို့ကိုမြေပြင်ထိုးစစ်ဆင်သွားမယ်လို့အစ္စရေးကပြောပြီးမကြာခင်မှာပဲကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုနီယိုဂူတရက်စ်ဟာဂါဇာနဲ့နယ်စပ်အီဂျစ်နိုင်ငံကိုဒီနေ့ပဲရောက်သွားပါတယ်။ဒီခီးစဉ်အတွင်းမှာတော့နိုင်ငံတကာစစ်တပ်ဖိအားပေးပြောဆိုနေတဲ့လူသားချင်းစာနာထောက်ထားမှုအပြစ်ခတ်ရစဲရေးကိုထပ်မံတိုက်တွန်းသွားဖို့ရှိနေပါတယ်။အပြစ်ရရေးဖိအားပေးတောင်းဆိုနေတဲ့ဂျာမာကိုပဲအစ္စရေးကဂါဇာရဲ့လူရေအများဆုံးရှိတဲ့ရာဖာမြို့ကိုမြေပြင်ထိုးစစ်ဆင်မှုတွေအကြီးအကျယ်လုပ်သားဖို့ပြင်ဆင်နေတာပါ။ဒီစစ်ဆင်မှုမျိုးကအရက်သားတွေစုလိုက်ပြောင်းလဲထိခိုက်သေးချေနိုင်တယ်လို့ဒေသရင်းဘေးဒုက္ခအကျက်တဲနဲ့ပုံမှုဆေးဝါးနိုင်တယ်လို့ဝိုင်ဝန်းသတိပေးနေကြပေမဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကတော့ပြင်ဆင်ထားတဲ့အတိုင်းဆက်သွားမယ်လို့ပြောထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာ2024စက်တင်ဘာလကုန်အထိအကျုံးဝင်မဲ့ဒီ2024ဘဏ္ဍာနှစ်အတွက်အသုံးစရိတ်ကိုလွှတ်တော်မှာအတည်ပြုလိုက်ပြီးမို့ဒီမကြခင်မှာတော့သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးအတည်ပြုဖို့ရှိနေပါတယ်။အောက်လွှတ်တော်နဲ့အထက်လွှတ်တော်မှာလားနဲ့ချီအပြန်အလှန်အခြေတင်ဆွေးနွေးမှုတွေလုပ်ခဲ့ကြပြီးတဲ့နောက်မှာတော့စနေနေ့အစောပိုင်းမှာအထက်လွှတ်တော်မှာထောက်ခံမဲ84မဲကန့်ကွက်မဲ24မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။2024ဘဏ္ဍာနှစ်အတွက်ဒေါ်လာ 1.2 ထရီလီယံသုံးဆွဲမဲအမေရိကန်အစိုးရအသုံးစိတ်ထဲမှာတော့မြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးအကူအညီပေးဖို့ရထားတဲ့ဘတ်ဂျက်လည်းပါပါတယ်။2024ခုနှစ်အတွင်းမြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးအတွက်အမေရိကန်အစိုးရကဒေါ်လာ123သန်းပေးဖို့ရထားတာပါ။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အတည်ပြုထားတဲ့ဘာမာအက်ဥပဒေအရလူသားချင်းစာနာတဲ့အကူအညီတွေစစ်ပွဲပြပခတွေကြောင့်ဘေးထိုးကရောက်နေတဲ့သူတွေမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့အကူအညီတွေအစိုးရကပေးနိုင်တော့မှာဖြစ်ပါတယ်။ မေရိကန်ပြည်ထောင်စုမှာ2024ဘဏ္ဍာနှစ်အတွက်အစိုးရအသုံးစိတ်ကိုလွှတ်တော်မှအတည်ပြုခဲ့ပြီးဖြစ်တာမို့ဘဏ္ဍာနှစ်မကုံဆုံးခင်မှာဒီအစိုးရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်တော့မှာဖြစ်ပါတယ်နောက်ဆုံးအတည်ပြုလိုက်တဲ့2024သုံးစိတ်ထဲမှာယူကရိန်း၊အစ္စရေးနဲ့ထိုင်ဝမ်အတွက်စီးရေးအထောက်ပံ့ပေးမယ့်အကူအညီတွေတော့မပါဝင်ပါဘူးရှင
်။ရိုဂျာအလောင်းတချို့ကိုအင်ဒိုနီးရှားရဲ့အခြေကမ်းလွန်မှာတွေ့ခဲ့တယ်လို့ကယ်ဆယ်ရေးအရှိတွေကပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံနောက်အခြေကမ်းလွန်မှာရိုဂျာအလောင်းနှစ်လောင်းဒီနေ့ဆယ်ယူခဲ့ပြီးပင်လယ်ထဲဘောလုံးပေါ်နေတဲ့မဆယ်နိုင်သေးတဲ့နောက်ထပ်အလောင်းတချို့လည်းတွေ့ထားတယ်လို့ဒေသခံကယ်ဆယ်ရေးသမားတွေကပြောလိုက်တာပါ။လူ150လောက်ပါတယ်လို့ယူဆတဲ့ဆက်လက်မှောက်ပြီးပျောက်ဆုံးဒါမှမဟုတ်သေဆုံးနေသူတွေကိုရှာဖွေကယ်ဆယ်တာတွေဆက်မလုပ်တော့ဘူးလို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောဆိုပြီးနောက်တစ်နေ့မှာအလောင်းနှလောင်းကိုဆယ်ယူခဲ့တာပါ။ပလက်လန်မှောက်နေတဲ့တင်ပေါ်ရဲ့1 byte ပေါ်မှာတွဲကပ်ပါလာသူ69ဦးကိုတော့အင်ဒိုနီးရှားအာဏာပိုင်တွေကစစ်သားရင်းတွေကကယ်တင်ပေးခဲ့ပါတယ်။လေမှောက်ချင်းရင်းနှစ်ပျောက်ဆုံးသွားတဲ့သူတော်များများရှိတယ်လို့သက်ရှင်ကျန်ရသူတွေကပြောပေမဲ့လေပေါ်လိုက်ပါလာတဲ့စီးရင်မရှိတာကြောင့်ရှာဖွေတာတွေဆက်မရှာတော့ဘူးလို့ဒေသအာဏာပိုင်တွေကတောက်ကြနေကပြောခဲ့ပါတယ်ခင်ဗျာ
။ဟောင်ကောင်မှာနိုင်ငံတော်တစ္ဆာဖောက်မှုပုံကံမှုစတဲ့အမှုတွေအတွက်ထောင်နဲ့တသက်အထိချမှတ်နိုင်တဲ့အမျိုးသားလုံခြုံရေးဥပဒေသစ်ဒီကနေ့စတင်အသက်ဝင်ပါတယ်။ Article 23လို့ရည်ညွှန်းပြောတဲ့ဒီဥပဒေမှာအမျိုးသားလုံခြုံရေးဆိုင်ရာရာဇဝတ်မှုအမျိုးအစား၅ခုကိုအဓိကဖော်ပြထားပြီးအစိုးရကိုဝေဖန်ရင်ထောင်စနစ်ကျနိုင်တယ်လို့လူတစ်ယောက်ကိုအမှုမဖွင့်ပဲ16ရက်အထိထိန်းသိမ်းထားနိုင်ပါတယ်။အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂဂျပန်နဲ့ဗြိတိန်နိုင်ငံတွေအပြင်လူ့ခွင့်ရေးအဖွဲ့တွေကတော့ဒီဥပဒေကိုပြင်းပြင်းထန်ထန်ကန့်ကွက်ကြပါရယ်နိုင်ငံသားတွေနိုင်ငံသားအဖွဲ့အစည်းတွေနဲ့အဆက်ဆက်လုပ်တဲ့နေရာမှာတရားမဝင်ရည်ရွယ်ချက်တွေမလျော်ကန်တဲ့နှီးတွေဖြစ်နေရင်ထောင်နဲ့14နှစ်အထိချခံရနိုင်တယ်လို့ဥပဒေထဲမှာပါပါရယ်ဟောင်ကောင်ပြည်သူတွေသာမကအဲ့ဒီမှာနေထိုင်လှုပ်လှုပ်နေကြတဲ့အမေရိကန်နိုင်ငံသားတွေနဲ့ကုမ္ပဏီတွေအပေါ်မှာကြကြပြင်းပြင်းတက်ရောက်နိုင်ပြီးလူ့ခွင့်ရေးနဲ့လွတ်လပ်ခွင့်တွေကိုပို့ပြီးတော့အားနည်းသွားအောင်ချိန်ချောက်နေတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကန်ကကြေညာချက်ထုတ်ပြန်ပြောပါရယ်ဟောင်ကောင်ဟာနိုင်ငံတကာစီးပွားရေးဗန္ဒာရေးလုပ်ငန်းတွေရဲ့စုံချက်တစ်ခုလိုဖြစ်နေတဲ့အနေအထားပြတ်သွားနိုင်တယ်လို့လည်းဝန်ကြီးဘလင်ကန်ကသတိပေးပါရယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ကလည်းဒီဥပဒေဟာဟောင်ကောင်သူဟောင်ကောင်သားတွေရဲ့လူ့ခွင့်ရေးနဲ့လွတ်လပ်ခွင့်ကိုထပ်တိုးထိခိုက်အောင်လုပ်ရကြတယ်လို့ဝေဖန်ထားပါရယ်ရှင်။
VOA American တဲ့စနေညသတင်းတွေကိုမခင်ဖြူထွေးနဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းဖြစ်တဲ့တကြံပြံမဲ့စက်ရုံဝန်တန်းထောက်ခံစာလုပ်နေရတာပါတကြံနေရပြံမဲ့ရန်ကုန်ရွှေပြည်သားနဲ့လှိုင်သာယာစက်မှုဇုံကဝန်တန်းတွေကိုခီးသွွားထောက်ခံစာမျိုးစက်ရုံတချို့ထုတ်ပေးဖို့ပြင်ဆင်နေပါတယ်ဒီအတွက်စဉ်းရကောက်နေတယ်လို့စက်ရုံဝန်တန်းတွေကပြောပါတယ်မဆုမြတ်မွန်အပြည့်စုံပြောပေးပါအောင်ခင်ဗျာ
တကြံကာလနေရက်ဒေသကိုပြန်ကြမဲ့ရန်ကုန်စက်မှုဇုံတွေမှာအလုပ်လုပ်နေကြသူတွေအတွက်ခီးသွွားထောက်ခံစာသဘောမျိုးထုတ်ပေးနိုင်ဖို့စက်ရုံတချို့ကပြင်ဆင်နေပါတယ်။လှိုင်သာယာစက်မှုဇုံကစက်ရုံတစ်ခုမှာအလုပ်လုပ်နေသူတယောက်ကစက်ရုံဝန်ထမ်းဖြစ်တဲ့ဆရာကိုထောက်ခံစာပေးဖို့သူတို့စက်ရုံမှာစည်ရင်းကောင်းနေတယ်လို့ VOA မြန်မာပိုင်းကိုပြောပါတယ်
။စီစဉ်နေပြီလေဘလို့ကမ်းမဆက်မှာလည်းရှိတယ်။ကျွန်တော်တို့ကုလရှိရတော့ဒီဟိုအမခံမလဲအလုပ်လုပ်အမခံဆက်လက်တော့အဆင်ပြေပြေနဲ့ရှိရဲ့ရှိ။ခြားစက်တွေတော့ဘာမှမပြောတော့ဘူးပေါ့နော်။
တကြံတွင်းခီးသွွားလာကြမဲ့ဝန်ထမ်းတွေလမ်းခီးမှာအခက်အခဲမရှိအောင်လို့စက်ရုံကုမ္ပဏီတွေအနေနဲ့ထောက်ခံစာလုပ်ပေးဖို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကစာထုတ်ထားပါတယ်။ထောက်ခံစာအတွက်ကန့်သတ်ချက်တွေမရှိပေမဲ့တကြံပိတ်ရက်ပြီးလို့အလုပ်ပြန်တက်ရမယ့်နေ့မှာအလုပ်မဆင်းနိုင်ခဲ့ရင်တကြံပိတ်ရက်တွေအတွက်လောက်ခလာစာပေးမှာမဟုတ်ဘူးလို့သတိပေးထားတဲ့အကြောင်းရွှေပြည်သားစက်ရုံလုပ်သားတယောက်ကပြောပြပါတယ်။ဟောအမအခုလောလော
ဆယ်တော့တို့ကနေထောက်ခံစာထုတ်ပေးမယ်ဆိုပြီးတော့ပဲစီးရင်ကောက်ခိုင်းတာတည်းရာကျန်တာတော့ဘာမှမပြောဘူး။ဒီ3လပိုင်း31ရက်နေ့ကိုရက်စားပေးရတယ်မှာလောက်ခလာတာကတော့တို့ဒီပုံမှန်တိုင်းပဲ10ရက်နာတာကိုပေးတယ်မှာဒါပေမဲ့လောက်ခွင့်နာက22ရက်နေ့ဖွင့်မယ်ဆိုရင်အဲ့ဒီမှာလောက်လာမရှင်းတဲ့လူအဲ10ရက်ခါဒီရင်မပေးဘူးလို့တော့ပြောတယ်မှာတို့က6ရက်ပဲရှိတယ်အလုပ်ပိတ်ရက်က6ရက်ပဲရှိရဲဆိုတော့12ရက်နေ့ကစားပိတ်မယ်ဆိုပြီးတော့12ရက်နေ့အတွက်ကို12ရက်နေ့တည်းရက်အစားပြန်ပေးရမယ်ဆိုပြီးရှင်းခိုင်းတာပဲမှာ
တကြံပိတ်ရက်တရက်ပိုးပိတ်ပေးမဲ့နေ့အတွက်တနည်းကွန်တွေကိုရက်အစားထိုးချိုးပြီးတော့အလုပ်ဆင်းပေးရမယ်လို့လှိုင်သာယာဆက်ရုံလုပ်သားတယောက်ကလည်းပြောပြပါတယ်
။တချို့ဆက်ရုံတွေသူတို့ရှိရင်ဒီတကြံတွင်ရက်ကိုပိုးပြီးပိတ်ပေးစေချင်တဲ့သူတို့ရှိရင်တနည်းကွန်တွေဒီမှာသူတို့ရှိရင်သူတို့တွေရက်ကိုအစားထိုးဆိုပြီးခေါ်လိုက်တယ်လေ။ခေါ်ပြီးတနည်းကွန်တွေဒီမှာရက်ကိုတစ်သက်ဆင်းရပြီးတော့တကြံရက်ချက်လို့ရှိရင်ပိုးပြီးပိတ်ပေးရပေါ့။တမန်လက်ကလည်း6ရက်ဆိုရင်သူတို့က12ရက်လောက်ပိတ်ပေးရပေါ့။အဲ့လိုမျိုး
ကုမ္ပဏီတွေဆက်ရုံအလုပ်ရုံတွေမှာအလုပ်လုပ်နေကြသူတွေအနေနဲ့နေရက်ပြတဲ့အခါမှာလမ်းခီးမှာအခက်အခဲမဖြစ်အောင်လို့ဝန်ထမ်းဖြစ်ချောင်းထောက်ခံစာလုပ်ပေးနေတာအခုပထမဆုံးအကြိမ်ဖြစ်ပါတယ်။ပြည်တွင်းမှာခီးသွွားလာဖို့အတွက်အမှတ်ပုံတင်မဖြစ်မနေလို့အပ်ပြီးတော့နောက်ပိုင်းကျရင်တော့အမှတ်ပုံတင်အပြင်ရက်ကွက်နဲ့ရက်စခန်းထောက်ခံစာပါယူရမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တရားဝင်စာထွက်လာတာမျိုးတော့မရှိသေးပါဘူးရှင်။
တချံပြမဲ့စက်ယုံဝန်တန်ထောက်ခံစာလုပ်နေရတာမဆုမြတ်မှုပြပြခဲ့တာပါအခုတော့ပတ်စင်ကဏ္ဍတွေဇက်တိုက်ပါပထမဆုံးကတော့ဒုသင်အစီအစဉ်ပါရှမ်းမြောက်ဒေသခံတိုင်းဒါမဟုတ်သူတွေရဲ့အခက်အခဲကိုပြောထားပါတယ်ညီနောင်မှာမိတ်သုံးဘွယ်ထိန်းချုပ်ထားတဲ့ရှမ်းပြည်မြောက်ပိုင်းဒေသတချို့မှာဒေသခံတိုင်းဒါမဟုတ်သူတွေခွဲခြားဆက်ဆံခံမှုတွေရှိနေတာကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
ကျွန်တော်တို့ပြန်လှည့်ခိုင်းပါတယ်လောက်ကန်ကိုဟိုတက်လို့မရဘူးဆိုပြီးကျွန်တော်တို့ညာတွင်ချင်းပဲကျွန်တော်တို့တာရှိုးကိုကျွန်တော်တို့ပြန်လွတ်ပါတယ
်အခုဒါမျိုးလူမျိုးရေးခွဲခြားရတော့အရန်ဆိုးွားတယ်အမအိုလည်းရှုံချတယ
်တစ်တုံညာနှစ်ခွန်စစ်စင်ရေးပြီးတဲ့နောက်ရှမ်းပြည်မြောက်ပိုင်းကအနေမြေတော်တော်များများကိုညီနောင်မဟာမိတ်သုံးဘွဲ့ကတင်းယူနိုင်ခဲ့ပါတယ်မဟာမိတ်သုံးဘွဲ့နဲ့မြန်မာစစ်တပ်တို့လုံခဲ့တဲ့လအနေငယ်အတွင်းကအပြစ်ခတ်ရက်စဲထားပေမဲ့တချို့သောသူတွေအထူးသဖြင့်မမတိုင်းရင်းသားလူမျိုးတွေကနေအိမ်တွေကိုပြန်ခွင့်မရကြသေးပါဘူးမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒုတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ရှေ့ပြည်မြေသတင်းဌာနကမိုင်းယူပါကရေးသားထားပြီးမိုင်းအနိုင်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ဟုတ်လမ်းမှာမေးရင်သူတို့ကဘာမေးလဲဘယ်သွားမှာလဲလို့အရင်မမေးဘူးလမ်းမှာ။စကားနဲ့ဘာလူမျိုးလဲမေးရပါမာဆိုရင်အဲ့မှာကျွန်တော်တကယ်ချင်းတယောက်ဆိုရင်ဟိုတလောကကားသမားပေါ့ပြောပြတာသူတင်သွားတာကဗမာပါတယ်အဲ့မှာဗမာဆိုတော့ကားပေါ်ဆွဲချပြီးတနက်တွေပါတွေထိုးချိန်တာတွေလုပ်တယ်ဆိုကျွန်တော်ကပြန်လို့အဆင်မပြေတော့ဘူးပေါ့
ကတူရကရှမ်းပြည်မှာမွေးတဲ့ဗမာတိုင်းတာပါလွန်ခဲ့တဲ့9နှစ်လုံးလုံးရှမ်းပြည်နယ်မြောက်ပိုင်းကတနီမြို့မှာပဲနေထိုင်ခဲ့တာပါသူတို့မှာမီတာစုဝင်၄ယောက်ရှိပြီးမွေးမြူရေးလုပ်ငန်းတွေလုပ်ကြပါတယ်ဒါပေမဲ့အဲ့ဒီနေမြေမှာပြီးခဲ့တဲ့2023နိုဝင်ဘာလမှာတပ်ဖွဲ့တွေပြင်းထန်လာတဲ့အတွက်သူနဲ့တူမီရာစုတွေဟာထွက်ပြေးတိမ်ရှောင်လာခဲ့ကြရပါတယ်။အခုလက်ရှိမှာတော့လာရှုကစစ်ပေးဆောင်စခန်းတစ်ခုမှာနေထိုင်ကြပါတယ်။ဗမာလူမျိုးတွေဟာသူတို့အိမ်တွေကိုပြန်ခွင့်မရဘူးလို့ကုတူရာကပြောပါတယ်။တိန်ဒီကတိုက်ပွဲဟာရခိုင်တပ်တော်အေမြမအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA နဲ့တန်အမျိုးသားလူမျိုးရေးတပ်မတော် TNA တို့ညီနောင်မဟာမိတ်တုံးဖွဲ့ရဲ့တစ်တုံညာနှစ်ခုစစ်စေးရဲ့တစိပ်ပိုင်းဖြစ်ပါတယ်။ဒီနှစ်ဇန်နဝါရီစောပိုင်းမှာတော့မဟာမိတ်ဖွဲ့တွေဟာတရုတ်နိုင်ငံနယ်စပ်အထိပေါက်တဲ့အဝေးပြေးလည်လမ်းမကြီးနှစ်ခုစုံတဲ့မဟာပြူဟာကျတဲ့တိန်ဒီမြို့ပါဝင်ရှမ်းပြည်နယ်မြောက်ပိုင်းကနေရာတော်တော်များများကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်။အခုကုကံတပ်မတော် MNDA ကတိန်ဒီမြို့ကိုထိန်းချုပ်ထားပါတယ်။ MNDA ဟာ2009ခုနှစ်မှာစစ်တပ်ကမတိမ်းပိုက်မီအချိန်ထိသူတို့နှစ်20အုပ်စုခဲ့တဲ့ကုကံဒေသကိုပြန်လည်ပြီးထိန်းချုပ်နိုင်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဇန်နဝါရီ17မှာတော့စစ်ကောင်စီတပ်နဲ့အပြည့်ရလက်မှတ်ထိုးခဲ့ပါတယ်။ကိုထေတယောက်လည်းကုတူရနဲ့အဖြစ်တွေတူနေပါတယ်။သူကရှမ်းပြည်မှာပဲအနေကျနေခဲ့တဲ့ဗမာလူမျိုးတယောက်ပါ။သူနဲ့သူမိသားစု9ယောက်ဟာကုကတ်ဒေတာအဓိကမျိုးဖြစ်ပြီးလောင်ကစားမျိုးတော်တစ်ခုဖြစ်တဲ့လောက်ကင်တဝိုက်တိုက်ပွဲတွေဖြစ်နေချိန်မှာနေရဲဆုံးကွာထွက်ပြေးခဲ့ကြရတူတွေဖြစ်ပါတယ်။သူကအဲ့ဒီမှာ9နှစ်လောက်ကြာလန်ဒရာစောက်ရည်လုပ်ငန်းတွေလောက်ကင်ခဲ့တူပါလောက်ကင်မှာတူအိမ်တလုံးပိုင်ဆိုင်မှုတွေဆက်ရန်တရားတွေရှိပါတယ်စစ်ကောင်စီနဲ့ MNDA တို့အပြစ်ရဲပြီးရက်တပတ်အနှဲငယ်အကြာမှာတော့တူလောက်ကင်ကိုပြန်သွားခဲ့ပါတယ်ဒါပေမဲ့တူပြန်သွားချိန်မှာတူပိုင်ဆိုင်မှုအားလုံးကို MNDA ကချိတ်ပိတ်လိုက်ပြီးပါပြီစစ်ပွဲပြီးရင်ပြန်ပေးမယ်လို့သူတို့ကကိုထိန်ကိုပြောခဲ့ပါတယ
်လောက်ကင်ကိုရောက်တဲ့အချိန်ညာတော့ကျွန်တော်ရဲ့ကားတွေဆက်တွေကိုဟိုယူဖို့အတွက်ဆိုရင်အဲမှာဂျုံပေါ့သူတို့ပိုင်ဆိုင်မှုထိန်းသိမ်းစစ်ဆေးရေးအဖွဲ့ယုံဆိုတာရှိတယ်လို့ပြောပါတယ်အဲအဲ့ကိုသွားပါဆိုရှေ့မှာရှိပါတယ်အဲအယုံလူကြီးကိုကျွန်တော်ရဲ့ဒီပိုင်ဆိုင်မှုစာသားတန်းတွေတွားတွေးတွားပြတဲ့အချိန်မှာအဲသူကကျွန်တော်တို့ကိုလက်ခံစကားပြောခြင်းလည်းမရှိပါဘူးအဲဒါနဲ့ကျွန်တော်လည်းအဲမဆောင်နိုင်တာနဲ့အပြင်မှာအပြင်ကပေါ့နော်ဟောအပြင်ကတယောက်ကိုထပ်ပြီးတော့တွေးပြီးတော့ကျွန်တော်တို့ဘယ်လိုဆက်လုပ်ရမလဲလို့မေးပါတယ်မေးတဲ့အခါကျတော့အဲသူကအခုမလာနေအောင်ပြန်မနောက်ကြမှာစီစီပြီးရင်ဒါတွေကိုသူတို့ပြန်ပေးမယ်ထင်ပါတယ်လို့သူကပြောတယ်ဒါကြောင့်မို့ကျွန်တော်လည်းအဲလောက်ကမှာဆက်နေလို့လဲကြာကြာနေလို့လဲကျွန်တော်တို့ကနေစရာလည်းမရှိတဲ့အတွက်အဲကျွန်တော်ဇာတိကိုကျွန်တော်ပြန်ခဲ့ပါတယ
်တွေ့နေရမျိုးကလောက်ကင်ကနေ9နာရီလောက်သွားရတယ်လတ်ရှုမျိုးကပါ နှစ်ပတ်ကြာပြီးနောက်သူ့အလုပ်တမတယောက်နဲ့တူလာရှုကနေလောက်ကန်ကိုပြန်သွားခဲ့ပါလေ။သူတို့ကလန်တဝက်ထိပဲရောက်လာခဲ့ပါလေ။ MND တပ်တွေရဲ့စစ်စေးကဲအရောက်မှာတော့သူတို့ကိုတားဆီးခံခဲ့ရပါလေ။ကိုကစစ်သားတွေကသူတို့ရဲ့လူမျိုးတွေကိုမေးမြန်းခဲ့ပါလေ
။ကျွန်တော်လည်းပမာတိုင်းသားဖြစ်တဲ့အကြောင်းသူတို့ရှင်းပြတယ်။တယောက်ကတော့ကရင်ပေါ့။ကရင်လိုအဲကျွန်တော်လည်းကိုကန်စကားနည်းနည်းပါတတ်တော့သူတို့ကိုရှင်းပြတော့ကျွန်တော်တော့ဘာမှမလုပ်ပြီမဲ့ဘေးနာကျွန်တော်လည်းတပည့်ကိုတော့ကိုကန်စကားလည်းမတက်သူကရန်လည်းအေးတဲ့စကားလည်းနေတဲ့ခါကျတော့သူဆွဲပြီးတော့အပေါ်ဆွဲပြီးတော့စစ်တပ်ရှူဆိုပြီးတော့ပါးတွေပါတွေရိုက်တာတွေတီကိုဖြစ်ပါတယ်ပြီးတော့ကျွန်တော်တို့ကိုပြန်လှည့်ခိုင်းပါတယ်လောက်ကန်ဟိုတက်လို့မရဘူးဆိုပြီးကျွန်တော်တို့ညာရင်းချင်းပဲကျွန်တော်တို့လာရှူကျွန်တော်တို့ပြန်လွတ်ပါတယ်ဒါကြောင့်ကျွန်တော်တို့လောက်ကန်ကိုဒုတိယချိန်မှာတော့ကျွန်တော်လောက်ကန်ကိုမရောက်ရှိခဲ့တော့ပါဘူ
းရှမ်းမီနယ်မြောက်ပိုင်းဟာဟန်တရုတ်လူမျိုးဖြစ်တဲ့ကိုကန့်တွေအပါအဝင်ရှမ်းဗမာကချင်ပလောင်ဝလီစုနဲ့ခြားတိုင်းသားလူမျိုးပေါင်းစုံနေထိုင်ရာဒေသတစ်ခုဖြစ်ပါတယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနက2020ခုနှစ်မှာထုတ်ပြန်တဲ့စီးရင်တွေကလောက်ကန်မြို့လူဦးရေ15ရာခိုင်နှုန်းနဲ့တိန်နီမြို့လူဦးရေ900ခိုင်နှုန်းဟာဗမာလူမျိုးတွေဖြစ်ပါတယ်ဒါပေမဲ့အပြစ်ရက်ပြီးချိန်မှာတော့တိုက်ပွဲကြောင့်ထပ်ပြေးတင်းဆောင်ခဲ့ရတဲ့တိတခန်နဲ့ကုန်းလုံးအင်ပြန်ခွင့်မရကြပါဘူး။ဒါဟာလူမီးခွဲခြားတာလားဆိုတာကိုမေးเสียရှိလာနေပါတယ်။ MNDA ကတော့နိုင်ငံရေးအရှုပ်ရှိမရှိတဲ့တိတခန်နဲ့နေရက်ပြန်လာနိုင်တယ်လို့အခိုင်အမာပြောဆိုထားပါတယ်။ပြောရေးစခွင့်ရှိသူလေးချောင်းဝင်းကတော့အုတ်ချွေးပိုင်းနှောက်နှေးကြံ့ကြံမှုနဲ့အတူကိုက်တွေဖြစ်ရှင်းရမယ့်ပြဿနာတွေရှိနေတယ်လို့ဆိုပါတယ်
။ဒီပမာလူမျိုးစုတွေလုံအောင်ဝင်လာလို့မရဘူးဆိုတာမဟုတ်ပါဘူးဗျာ။ကျွန်တော်မူဝါဒလည်းခြားထားတာမရှိဘူး။အဲဒါမဲ့ဟိုအဲတိုက်ပွဲအပြီးပြန်ဒုတိယပြန်လည်တည်ဆောက်နေတဲ့အရေးကြီးကာလဆိုတော့ဒါတချို့ရဲ့အုတ်ချွေးရန်တရားမှာပေါ့နော်။တချို့ဌာနတွေကပြန်လည်လည်ပတ်မှုမရှိသေးပါဘူးဗျာ။ဆိုတော့အဲ့လုံးကတချို့ကိစ္စရတဲ့ကခေတ္တရက်တန့်ထားရတဲ့အနေအထားမှာရှိပါတယ်။ဒါပေမဲ့အခုတော့ဒီကျွန်တော်လည်းထုတ်ပြန်ချက်ထုတ်ပြန်လိုက်ပြီးအလုပ်ဓမ္မတွေအလုပ်လာလို့ချင်းရင်လာလို့ရပါတယ်ဗျာနော်။ကျွန်တော်တို့ဒီအဲအလုပ်ဓမ္မအလုပ်မှုဆောင်ကုမ္ပဏီတည်ထောင်မယ်။တည်ထောင်ပြီးရင်တော့လာလို့ရပါပြီဗျာ
။ဒါပေမဲ့မကြသေးခင်ကထွက်ပေါ်လာခဲ့တဲ့လောက်ကိုင်းဗမာဒန်းကအိမ်တွေကိုဖျက်လိုက်တဲ့သတင်းတွေဟာဗမာလူမျိုးတွေကိုအထူးပြစ်မှတ်ထားတာဖြစ်တယ်လို့ဖော်ပြပါတယ်။ဒီကြောင်ဝင်ကတော့အဲ့ဒါတွေကိုညင်ထားပါတယ်။ဒါကဘယ်တိုင်းတားလူမျိုးတွေကိုမှခြေခံပြီးလောက်တာမဟုတ်ပဲမြို့တော်လှပရေးစီမံချက်တစ်စိတ်တစ်ပိုင်းအဖြစ်လမ်းတွေချဲ့ဖို့လိုအပ်တာကြောင့်ဖြစ်တာဖြစ်တယ်လို့ဒေတာတွင်းမီဒီယာတွေကိုသူကပြောခဲ့ပါတယ်။အဲ့လိုညင်တာကိုဒေါ်တူဆာကလက်မခံပါဘူး။သူမကလောက်ကိုင်းမှာရှင်းနေနေပါနေထိုင်ခဲ့ပြီးဈေးဆိုင်ဖွင့်ပြီးအတက်မွေးရင်ကြောင့်ပြုတ်နေသူတယောက်ပါ။သူမတို့မိသားစုဟာလောက်ကိုင်းမျိုးတွေတိုက်ပွဲဖြစ်နေချိန်မှာမတိန့်ဆောင်ပဲမျိုးတွေဆက်နေခဲ့သူဖြစ်ပါတယ်။ဒါပေမဲ့လောက်ကိုင်းမျိုးကို MNDA ကတိမ့်ပိုက်လိုက်ပြီးနောက်မှာတော့တပ်ဖွဲ့ဝင်တွေကနေအိမ်ထိရောက်လာပြီးဗမာလူမျိုးတွေကိုနေထိုင်ခွင့်မပေးတော့ကြောင်းပြောဆိုပြီးနှင်ထုတ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာလောက်ကိုင်းမျိုးတွေအချင်းချင်းဝင်ဖို့သူမကစူးစမ်းခဲ့ပေမဲ့ဗမာလူမျိုးဖြစ်နေတာကြောင့်ဝင်ခွင့်မရခဲ့ပါဘူး။
ကိုကအလုံးချင်းချမ်းသွားတော့အမတို့လည်းကိုဆိုင်နဲ့ကိုပြန်ချင်တယ်ဆိုတော့အဲ့ဒါအချိန်ချင်းမတို့ပြန်အမဆိုပြီးအချိန်ချင်းပြန်မှုစူးစမ်းတယ်တခြားတိုင်းသားတွေနဲ့လည်းလိုက်သွားတယ်တရုတ်တွေနဲ့လည်းကိုကန်နေနဲ့လည်းလိုက်သွားတယ်ကိုလုံဘက်ကလည်းဝင်တယ်အဲ့ဟိုနမ်တစ်ဘက်ကလည်းအမဝင်မှုအချိန်ချင်းစူးစမ်းတယ်ဒါပေမဲ့ဝင်လို့မရဘူးပြေးမဝင်ဘူးဘာမှဆိုမရဘူးပေါ့အဲ့လိုမျို
းဒေါ်တူစာကတော့ MND ကလူတွေရဲ့နောက်ကျောင်းကိုစစ်ဆေးတာကိုမဆန့်ကျင်ပေမဲ့အရင်ကတည်းကနေထိုင်ခဲ့တဲ့ဒေသခံတွေကိုဘယ်လူမျိုးပဲတိုင်းတာဖြစ်ဖြစ်အိမ်ပြန်ခွင့်ပေးတဲ့လို့ဆိုပါတယ်အထက်ရာရှိတဲ့ကလူမကြီးခွဲခြားတာမရှိဘူးလို့ပြောနေပေမဲ့အောက်ချိန်မှာတော့လူမကြီးခွဲခြားတာရှိနေတယ်လို့ဒေါက်တာစာကပြောပါတယ
်အခုတော်မျိုးလူမကြီးခွဲခြားရတော့အရန်ဆိုးသွားတယ်အမကလည်းရှုံချရတယ်ဘာပဲဖြစ်ဖြစ်သူတို့နေမြေလူတာလူတာပေါ့နော်အမတို့ဖြစ်သူတွေအတွက်ကတော့အရန်နဲ့နာတယ်တာမျိုးတွေကလေ
ဘယ်လိုမျိုးဘယ်စာတိဖြစ်ဖြစ်လူတိုင်းဟာဒန်းတွေညီမြတဲ့အခွင့်အရေးရှိတဲ့မှာလေအပြည့်ပြည့်ဆိုင်ရာလူခွင့်အကျညာစာတမ်းမှာတော့လူတိုင်းဟာမိမိတို့တိုင်းပြည်အတွင်းလွတ်လပ်စွာရှေ့ပြောင်းတွာလာခွင့်ရှိပြီးသူတို့ရဲ့ပိုင်ဆိုင်မှုတွေကိုအတမတ်မစွန့်လွတ်ခံရဘူးလို့ပြဋ္ဌာန်းချက်တွေပါရှိပါတယ်ကိုတူရာကတော့တိုက်ပွဲကြောင့်ထပ်ပြေးရကလေးကသူ့အိမ်နဲ့ပိုင်ဆိုင်မှုတွေဘလို့ပဲပုံနေဖြစ်နေတယ်ဆိုတာကိုမသိတော့ပါဘူးဒါပေမဲ့သူ့အိမ်ကိုတော့ပြန်ချင်နေပါတယ်
ကားလေးတစ်စီး နော်ချီတော့ဟိုချီဒါဒီပျောက်ဆုံးသွားလဲတော့ကျွန်တော်လည်းမသိပါဘူးအာခုစအလွမ်းဆုံးဆိုတော့အိမ်မဲပေါ့ကိုအိမ်တော့အလွမ်းဆုံးပေါ့နော်ခုစမပြောင်းနေတာပေါ့ခုအိမ်ကိုဟာတဲ့တနည်းတဲ့ပဲဖြစ်ဖြစ်ဘလူပဲဖြစ်ဖြစ်တခြားအယုဒိတာမှာဘလောက်အဆင်ပြေပါလဲပြောပြောအိမ်တော့လွမ်းကြတာဆိုလို့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ Frontier မြန်မာအဖွဲ့သားတွေရဲ့ဒိုတန်အစီအစဉ်မှာအခုတော့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာကဏ္ဍပါသတိသားဖြတ်ချခွင့်ပြင်သစ်မှာထူးခြားလာတာပြောထားပါရစေ။သတိသားဖြတ်ချခွင့်ဟာအမျိုးသမီးတွေရဲ့ရွေးချယ်ပိုင်ကွင်းလို့ပြင်သစ်ဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းလိုက်ပါတယ်။ပြင်သစ်ကကဘာမှာပထမဆုံးထည့်လိုက်တာပါ။ဒေါ်ခင်ငင်းကိုမေးထားတဲ့ဦးတင်မောင်တန်းပြပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံမြန်မာနိုင်ငံအပါအဝင်တခြားနိုင်ငံတော်တော်များများမှာတောက်ချက်ချတာကိုအမျိုးသမီးတွေရဲ့လွတ်လပ်စွာဆုံးဖြတ်ပိုင်ခွင့်အဖြစ်အတိပါပြဖို့ထိုက်ခဲနေကြတဲ့အချိန်မှာဒီတက်နိုင်ငံကဒီလွတ်လပ်ခွင့်ကိုဖွဲ့စည်းပုံမှာအတိမတ်ပြုကြထားလိုက်တာ။မတ်လ၄ရက်နေ့လုံးကတွတ်တော်မှာအတိပြုလိုက်ကြတယ်။တွတ်တော်ဥက္ကဋ္ဌရေဖွန်ပြပတ်ကအခုလို
Voici le résultat du scrutin sur le projet de loi constitutionnel. Nombre de votants.
Voici mon ouvrier. Maybe get it. J'ai la goutte. J'ai la goutte. Maybe nindu. Oya ne. Maybe du. Chia n'azen ne. Ouvrier pipote. Loite. Maybe du. Mabon tombo. Maya seneme. D'abord du me. Kunia chisse. Kangwe me. Kunia seneme.
Kangwa kunia seneme. Kunia seneme. ကိုယ်ရဲ့ချက်ချမှာတိတိအမျိုးသမီးတွေအတွက်ကုလေရအခွင့်အရေးပြဖြစ်ပါတယ်။ဒါပေမဲ့လက်ရစွန်းနိုင်ငံရေးကအားကောင်းပြန်လည်လွှတ်ထားတဲ့အချိန်မှာဖွဲ့စည်းပုံဆိုင်ရာအမှတ်ကဒုလဖွဲ့အဖြစ်ပြန်ထားလိုက်တာ
။ Le Congrès a adopté le
projet de loi constitutionnelle. ဆိုင်ရာဖွဲ့စည်းပုံဥပဒေကိုမဲပေးတဲ့အမှတ်ဥယျာဉ်ရဲ့၅ပုံ၃ပုံကျော်ကထောက်ခံတဲ့အတွက်ဒီလွှတ်တော်ကအတည်ပြုကြောင်းကြေညာလိုက်ပါတယ်။
ဒီကြောင့်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ပြည်ထောင်နိုင်ငံပါရီပြုံမှာနေထိုင်နေတဲ့မြန်မာအမျိုးသမီး .ekk ဖြစ်ပါတယ်။မင်္ဂလာပါ .ekk ခင်ဗျာ
။မင်္ဂလာပါရှင်။ဟိုကျွန်မ ekk ပါ။ဒါအခုလိုဖိတ်ကြားတဲ့အတွက်လည်းကျေးဇူးများရှိတင်ပါတယ်
။အခုလိုဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးဘယ်လိုများမြင်ပါသလဲခင်ဗျာ
။ကြီးမားတဲ့အပြောင်းလဲဆိုတာတော့ဟိုဒါညင်းလို့မရတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ပါတယ်။ဒီ ad ကိုမရခင်မှာပါတနာရဲ့သဘောတူညီချက်ကိုရဖို့လိုပါတယ်။ဒါပေမဲ့အခုလိုပြောင်းလဲလိုက်တဲ့အပေါ်မှာတော့ကျမတို့ဖျက်ချမယ်လို့ဆုံးဖြတ်တယ်ဆိုလို့ရှိရင်တော့ partner ရဲ့ consent မလိုတော့ပါဘူး။ဒါကိုယ့်ရဲ့လွတ်လပ်သောရွေးချယ်ခွင့်နဲ့ကိုယ့်ရဲ့ဘဝကိုကိုယ်တိုင်ဖန်တီးခွင့်ကိုပေးလိုက်တဲ့သဘောပါပဲ။ဟိုမြမမျိုးသမီးတယောက်အနေနဲ့ကိုယ်ဝင်ဖျက်ချတာကိုအားပေးတာလည်းမဟုတ်ဘူးလို့ဟိုအားမပေးဘူးလည်းမဟုတ်ဘူး။ကိုရွေးချယ်ခွင့်ဆိုတဲ့အခြေအနေတစ်ခုနောက်မှာလူမှုရေးအရစီးပွားရေးအရအကြောင်းကြောင်းကြောင်းအကြောင်းကြောင်းအကြောင်းတွေကြောင့်ဒီကိုဝင်ကိုဖျက်ချဖို့လိုအပ်လာတဲ့အခါဘသူရဲ့ထောက်ခံမှုဤသူရဲ့အပေးမှုတောင်းမှုအမပေးမှုဒီမှာမလိုအပ်ဖ ೇನೆ ကိုယ်တိုင်ပဲဆုံးဖြတ်ခွင့်ရှိလာတာကဒါအမျိုးသမီးတွေနဲ့ရဲ့တမိုင်းနဲ့ချီပြီးတော့တိုးတက်လာတဲ့မှတ်တိုင်တစ်ခုလို့ကျွန်မပြောချင်ပါတယ်
ဘိုးနိုင်ငံရေးပါတီဖြစ်တဲ့ပြန်လည်စံတင်ရေးပါတီအမရှီဘာမလလပြောတော့အခုလိုပြောတော့ပါလေ
Sans parler des États-Unis autour de nous au sein même de l'Union européenne
ကျွန်တော်တို့ရဲ့ဖွဲ့စည်းပုံကတရားစီရင်ရေးတည်ငြိမ်မှုအခြေခံသာမဟုတ်ပါဘူးကျွန်တော်တို့သမရနိုင်ငံတော်ရဲ့အခြေခံလည်းဖြစ်ပါလေဒီလိုဖြစ်တဲ့အတိုင်းသားဖြတ်ချနိုင်ခွင့်ကိုအခိုင်အမာအတိမတ်ပြုထားလိုက်ပါပြီအမခန်နဲ့ဆိုတဲ့စကားလုံးကဒါနဲ့ပတ်သက်လို့ဘယ်တော့မှမေးခွန်းမထုတ်တော့ဘူးဆိုတာထင်ရှားစေပါလေအချက်အလက်အရဥပဒေအရမေးခွန်းမထုတ်ပါဘူး။ခဏမနက်ဖြန်မေးခွန်းမထုတ်ပါဘူး။ဘယ်သူမှဘယ်တော့မှမေးခွန်းမထုတ်ရပါဘူး
။လူလူသဘောထားစစ်တမ်းတွေမှာလည်းကိုယ်ဝင်ဖျက်ချတာမျိုးပေါ့နော်။ကျွန်တော်တို့ဒီအမျိုးသမီးတွေရဲ့ရွေးချယ်ပိုင်ခွင့်ကိုရေးဖြစ်80ရာခိုင်နှုန်းကထောက်ခံရတာကိုကျွန်တော်ပြရပါတယ်။ဒီကျန်တဲ့စတဲ့ရေး တို့အဓိပ္ပာယ်ရတဲ့ Renaissance Party အမတ်ဆေဗီယာမလာကတော့ပြစ်တပ်တွေထားရှိတဲ့တံပိုးတွေကိုထင်ရတာလို့ဆိုပါတယ်ဘလို့တံပိုးထားမှုတွေကြောင့်အခုလိုခွင့်ရေးကပစည်းပုံဆိုင်ရာခွင့်ရေးဖြစ်လာရတယ်လို့ထင်ပါတယ်ခင်ဗျာ
ကျင့်တဲ့နိုင်ငံမှာဆိုလို့ရှိရင်မျိုးသမီးတွေရဲ့ဟိုဂျာပိုင်ခွင့်နေပေါ့နော်ဂျာပိုင်ခွင့်နေတိုးတက်ဖို့ရှိတဲ့အခွင့်အရေးတွေစတာလေးနဲ့ပတ်သက်ပြီးတော့အရန်ကိုဦးစားပေးတယ်အလေးထားတယ်ပြီးတော့သူတို့တွေကိုဒီထိခိုက်နှက်နာမဲ့အပြုတ်အမူမျိုးတွေဟိုတတော်လေးကိုဟိုစင်ကျင်ကြတာကိုသတိထားမိပါတယ်မာတို့ဒီပြင်သစ်တွေစီမှာ judgment မရှိဘူးဒီမျိုးသမီးတယောက်ကကိုဝင်ဖြတ်ချလိုက်တယ်ဆိုလို့ရှိရင်ဒီမျိုးသမီးကိုမကောင်းဘူးဆိုတဲ့ label မတက်ဘူးဒီမျိုးသမီးတယောက်ကကိုဝင်ဖြတ်ချလိုက်တယ်ဆိုတဲ့အတွက်ဒီမျိုးသမီးတယောက်ကအပြစ်သားတစ်ခုဖြစ်သူတို့မတက်မှာဘူးဒီမျိုးသမီးတယောက်ကကိုဝင်ဖြတ်ချလိုက်တယ်ဆိုတဲ့အတွက်ဒီမကောင်းတဲ့လူတယောက်ပေါ့နော်ဟိုအမဲဆက်ကြီးတစ်သက်လုံးထင်သွားရတဲ့လူတယောက်မဖြစ်သွားဘူးအမျိုးသမီးတယောက်ဒီကိုဝင်ထချတည်ဖြစ်စီသူရရှိလာတဲ့ကိုဝင်ကိုမွေးတည်ဖြစ်စီဒီသူ့ရဲ့တံပိုးမကျသွားဖို့အတွက်ကာကွယ်ပေးတဲ့လူအဖွဲ့အစည်းတစ်ခုဖြစ်တယ်ဆိုတာကိုခိုင်ခိုင်မာမာပြတာနိုင်တယ်လို့ဒီမှာထင်ပါတယ
်ဒီလိုဒီပြုလိုက်တဲ့နေ့မှာလက်ရနိုင်ငံရေးပါတီ Last Republicans ကအမတ် Olivia Malley ကလည်းအခုလိုပြောပါလေ
Notre constitution n'est pas seulement la base de notre ordre juridique.
American go te ma byo da ba bu. Europe ta ma ka de ma go Poland ma Hungary ma ta phet cha kwen a khwen a ye de go kan tat tha da de shi ni ba de. Aei andie ga chanaw ro ne we ni da taw ma di andie go chanaw ro te de chi lai cha da ba.
Di a ma chaw da de lo bae paw no. Europe ga de chu nai ngan de ma hu ga ko kwen phet cha kwen go lam khan ya de ba. Bu.ဒီတဲ့တပ်မက်ခရွန်ကတော့ပူဝင်ဖြတ်ချတဲ့ခွင့်ရေးကိုယောပတ်သမဂ္ဂရဲ့အခြေခံခွင့်ရေးများဆိုင်ရာဗရိတ်ဂျင်စာရမ်းမှာအမကထည့်သွင်းဖို့အတွက်တိုက်တွန်းပါတယ်ဒေါ်ဤခေခင်ဘလို့ပြန်ပါလိုက်ခင်ဗျာ
ဒါကတော့အမတန်နိုင်ငံရေးဆန်တဲ့အချက်တစ်ချက်ပါပဲဘာဖြစ်လို့လဲဆိုတော့ဟိုတင်သက်ရဲ့ဒီသမရရွေးကောက်ပွဲနဲ့အခြေအနေတွေကိုကြည့်လိုက်တယ်ဆိုလို့ရှိရင်လက်ရှိဥယောပရဲ့အခင်းချင်းမှာပေါ့နော်တင်တည့်ရဲ့ပုံဝင်ပတ်သက်မှုအခန်းခံနာကထောက်ခံမှုစာဆင်းလာတာမျိုးဖြစ်လာတဲ့ခါကျတော့သူ့အတွက်သူ့ကိုယ်တိုင်အတွက်ကောအမျိုးသမီးတွေအတွက်ပါတင့်တင့်နဲ့ဥပဒေတွေကိုသူကပို့ပြီးတော့ကြိုးကြိုးဆဆပြင်ဆင်လာတယ်လို့ကျွန်မထင်ပါတယ်ဟိုအဲ့ဒီအတွက်လဲဒါကြောင်းလဲမှုတစ်ခုအနေနဲ့နိုင်ငံရေးအရာပေါ့နော်ကြောင်းလဲမှုတစ်ခုအနေနဲ့ဝမ်းသာစရာကြိုးစိုးစရာအကြောင်းအရာတစ်ခုဖြစ်ပါတယ်တကယ်လို့ဒါလာမယ့်ရွေးကောက်ပွဲမှာဒီ far right ပေါ့ far right ဒီဘက်ကမှအသာစီးရခဲ့တယ်ဆိုလို့ရှိရင်အမျိုးသမီးတွေရဲ့အခွင့်အရေးကိုဦးစားပေးဖို့အခန်းကဏ္ဍတွေပုံနှဲသွားမှာစိုးတဲ့အတွက်သူကအမျိုးသမီးတွေကိုဦးစားပေးတဲ့ဒီဥပဒေတွေမျိုးဥပဒေတွေကိုဟိုကြိုတင်ပြင်ဆင်သွားတယ်လို့ကျွန်မကထင်ပါတယ်အဲ့ဒီအတွက်လည်းဒါကျွန်မတို့အတွက်အခွင့်အရေးတစ်ခုပိုရသွားတယ်လို့မြင်ပါတယ
်လဝဲဆုံးပါတီတစ်ခုဖြစ်တဲ့ Love for Sibi Party ကမချင်းတီပါနီကတော့အခုလိုပြောတာကိုပြရပါလေ
Nous célébrons une victoire historique
သူတို့ခနာကိုကိုသူတို့ဆုံးဖြတ်ပိုင်ခွင့်အတွက်တိုက်ပွဲဝင်နေကြတဲ့တက္ကပါလုံးကအမျိုးသမီးတွေအတွက်ကျမတို့မဲကမျှော်လင့်ချက်ဂတိကဝတ်တစ်ခုဖြစ်ပါတယ်အာဂျင်တီးနာအမေရိကန်အန်ဒိုရာအီတလီဟန်ဂရီနဲ့ပိုလန်နိုင်ငံတို့မှာလည်းတိုက်ပွဲဝင်နေကြပါတယ်ပဲ့တင်တယ်လို့ပါပဲသူတို့တိုက်ပွဲဟာကျမတို့ရဲ့တိုက်ပွဲဖြစ်တယ်လို့ဒီကနေ့အောင်ပွဲဟာလည်းသူတို့ရဲ့အောင်ပွဲဖြစ်ပါတယ်ဆိုတာဒီကနေ့မဲနဲ့သူတို့ကိုပြောလိုက်တာဖြစ်ပါတယ
်ဘလားဒီပဲဒီတဲ့တကဒီမန်နီယယ်မက်ခွန်ကတော့ဥရောပသဘောမျိုးသူ့လိုပေါ်တန်ပေးလိုက်တာကိုလည်းကျွန်တော်ကြားရပါတယ
် Aujourd'hui n'est pas la fin d'une histoire. C'est le début d'un combat.
ဒီကနေ့ဇလံပီးဆုံးသွားတာမဟုတ်ပါဘူး။တိုက်ပွဲစတာပါ။တားဖြတ်ချခွင့်အခွင့်အရေးကိုဖွဲ့စည်းပုံနဲ့ပုံမှန်လင်းလင်းဖော်ပြအခြေအနေအားလုံးမှာအကာအကွယ်ပေးထားတဲ့တခုတည်းသောနိုင်ငံရေးလို့ကမ္ဘာမှာပြင်သစ်ကဒီနေ့ဖြစ်လာခဲ့ပါပြီ။ကမ္ဘာနေရာတိုင်းမှာဒီလိုဂရိခံကြတဲ့အခါကျမှကျွန်တော်တို့တိုက်ပွဲကိုရပ်ပါမယ
်။ဒီပြောဆိုဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်နောက်ဆုံးပေးခွင့်မေးချင်ပါတယ်။မြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့ YouTube ပြပါအဲဒီလိုအခြေခံရွေးချယ်ပိုင်ခွင့်ရေး ရှင်းတင်တယ်လို့ထင်ပါသလားခင်ဗျ။က
ျွန်တော်တို့နိုင်ငံမှာစိတ်ချရတဲ့ဇမားရဲ့အတွက်အာမခံချက်ရှိတဲ့ပုံရင်ထက်ချမှုမျိုးကိုရဖို့အတွက်ဆိုရင်မြန်မာအတိုင်းဝိုင်းတစ်ခုလုံးကပို့ပြီးတော့အသိပညာတွေတိုးလာဖို့လိုတယ်။သူတို့ကိုအသိပညာပေးမှုတွေလည်းအများကြီးလုပ်ဖို့လိုတယ်။နောက်ဆုံးအချက်ကတော့ဘာလဲဆိုတော့ကျွန်တော်စီမှာပြည်သူတွေရဲ့အတန်ကိုနားထောင်ပြီးတော့ပြည်သူတွေရဲ့လိုအပ်ချက်ကိုတကယ်သူ့တေသနာတွေကနေတဆင့်ပြုစုပြီးတော့လိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းပေးတဲ့စနစ်တောက်ဆုံးသွားတာဖြစ်တဲ့အတွက်ဒီစနစ်မရှိတဲ့အချိန်မှာကျွန်တော်တို့ပထမဆုံးလုပ်နိုင်တာကတော့အသိပေးတဲ့လုပ်ငန်းစဉ်တွေပညာပေးတဲ့လုပ်ငန်းစဉ်တွေအများကြီးအချိန်ဟုန်နဲ့လုပ်ဖို့လိုအပ်တယ်လို့ကျွန်မမြင်ပါတယ
်။ Okay, တော့ဒီခင်ဗျအများကြီးကျေးဇူးတင်ပါတယ
်။ Okay, ပါကျွန်မလည်းအခုလိုမိအဝယ်ဆွေးနွေးခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ကိုယ်စနစ်တင်ပြသွားသူကတော့ပြည်ထက်နိုင်ငံပါရီမြို့မှာနေထိုင်နေတဲ့မာမျိုးသမီးတော်ဤခင်ခင်ဖြစ်ပါလေကျွန်တော်တပောင်းသားပ
ါတော်ဤခင်ခင်ကိုမေးပြီးသတိသားဖြတ်ချခွင့်ပြင်သစ်မှာထူကြလာတာကိုဥတ္တမောင်တန်ပြောပြခဲ့တာပါမကြခင်နောက်ပတ်စဉ်ခဏလေးလာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
။ VOA American တန်ရဲ့စနေညအစီအစဉ်တွေကိုည10:00အထိဆက်ပြီးတော့ပြောပြနေပါတယ်။အခုဒုတိယပိုင်းညဘက်မှာလည်းစနေညနောက်ပတ်စဉ်ကဏ္ဍတွေတဲ့ကလေယာစီးပွားနောက်ဥရယာတိနဲ့သတင်းတွေတဲ့ကသုတအစီအစဉ်မတိုင်ခင်အာရှနိုင်ငံရေးအစီအစဉ်ပထမပါ။ထိုင်းအင်ဒိုနီးရှားဗီယက်နမ်ကထူးခြားတာတွေကိုပြောထားပါတယ်ထိုင်းကိုဗြိတိရှ်နိုင်ငံသားရေးဝန်ကြီးလာစင်မြန်မာရဲ့ပဋိပက္ခဟာဘက်ပေါင်းစုံဝိုင်းတိုက်နေတဲ့ပြည်တွင်းစစ်ဖြစ်နေပြီလို့ပြောခဲ့ပါတယ်အင်ဒိုနီးရှားမှာတော့ကာကွယ်ရေးဝန်ကြီးပူချုပ်ကြီးအောင်ပရာဘိုဝိုဆူဘီယန်တိုရွေးကောက်ပွဲနိုင်ကြောင်းအတည်ပြုလိုက်ပေမဲ့အတိုက်ခံတွေကတော့ငြင်းချက်ထုတ်ထားပါတယ်ဗီယက်နမ်မှာတော့တနှစ်ကျော်သာသက်တမ်းရှိသေးတဲ့သမ္မတနှုတ်ထွက်သားပါတယ်ကုဇော်မှုကျော်စုစည်းပြောပြပေးပါဦးခင်ဗျာ
ဗြိတိန်နိုင်ငံသားဝင်ကြီးဒေးဗစ်ကင်မရွန်ဟာထိုင်းနိုင်ငံကိုမတ်လ20ရက်နေ့ကလာရောက်ခဲ့ပြီးထိုင်းဝင်ကြီးချုပ်ထိုင်းနိုင်ငံသားဝင်ကြီးတို့နဲ့တွေ့ဆုံခဲ့ပါတယ်ထိုင်းနိုင်ငံသားဝင်ကြီးနဲ့နှစ်နိုင်ငံမဟာဗျူဟာမြောက်မဟာမိတ်အဖြစ်လက်မှတ်ရေးထိုးခဲ့ပါတယ်ဒီသဘောတူညီချက်အရကာကွယ်ရေးစီးပွားရေးကုန်သွယ်ရေးကိစ္စတွေအပါအဝင်နယ်ပယ်ရှိခုမှပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်ဗြိတိန်နဲ့ထိုင်းနှစ်စဉ်ကုန်သွယ်ရေးတန်ဖိုးဟာအမေရိကန်ဒေါ်လာ10ဘီလီယံနီးပါးရှိပါတယ်ဗြိတိန်နိုင်ငံသားရေးဝန်ကြီးဟာထိုင်းနိုင်ငံခရီးစဉ်အတွင်းမြမအရေးထက်သွင်းပြောဆိုခဲ့ပါတယ်မြမပြည်ရဲ့ပဋိပက္ခဟာဗက်ပေါင်းစုံဝိုင်းဝန်းတိုက်ခိုက်နေတဲ့ပြည်တွင်းစစ်ဖြစ်နေပြီလို့ပြောဆိုခဲ့ပါတယ
် Dreadful situation of a conflict that really has turned into a multifaceted civil war and we want to work with partners in
မြန်မာပြည်ရဲ့ပြည်ပကဟာအလွန်ဆိုးရွားတဲ့အခြေအနေကိုရောက်ရှိနေပါတယ်ဗက်ပေါင်းစုံကဝိုင်းဝန်းတိုက်ခိုက်နေတဲ့ပြည်တွင်းစစ်အဆင့်ကိုရောက်နေပါတယ်ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကိုရေဒိုကိစ္စအတွက်ကူညီနိုင်ဖို့အာဆီယံအတွင်းကမဟာမိတ်တွေနဲ့လက်တွဲဆောင်ရွက်လိုပါတယ်ကျွန်တော်တို့အနေအထားကအကူအညီအထောက်အပံ့တွေပေးရမှာပါဒီပြည်ပကတွေစတင်ကြတဲ့ကဗီတိန်အနေနဲ့ဒုက္ခသည်တွေအတွက်ပေါင်ငွေတန်းပေါင်း120ကျော်ပေးပြီးခဲ့ပြီဖြစ်ပါတယ်ကျွန်တော်ထင်တာကတော့အာဆီယံနဲ့အခြားနိုင်ငံတွေပါဝင်ပြီးမြန်မာနိုင်ငံကပြည်ပခအဆုံးသတ်နိုင်အောင်ဒီထက်တိုးပြီးတော့လှုပ်ဆောင်သင့်တယ်လို့ထင်ပါတယ
်ဝန်ကြီးချုပ်ဟောင်းလဲဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ဟာထိုင်းလီဒါစခန်းတစ်ခုကိုတွားရောက်စဉ်အခုလိုပြောဆိုခဲ့တာပါထိုင်းနဲ့ဗြိတိန်တို့ရဲ့သဘောတူညီချက်အရထိုင်းနိုင်ငံမှာရှိတဲ့ဆွီဒင်လို့ဂရစ်ပင်ဂျက်တိုက်လေယာဉ်တွေအတွက်လိုအပ်တဲ့အစိတ်အပိုင်းတွေကိုဗြိတိန်ကရောင်းချပေးသွားဖို့ရှိပါတယ်။ဒီလေယာဉ်တွေဟာဆွီဒင်ကလုတ်တာဆိုပေမဲ့အစိတ်အပိုင်းအတော်များများကိုဗြိတိန်ကထုတ်လုပ်တာဖြစ်ပါတယ်။ဒီကိစ္စတွေအပါအဝင်ထိုင်းကဒေါ်လာတန်း900ဘိုးလောက်ဗြိတိန်ထိုင်းကနေဝယ်ယူဖို့ဖြစ်လာနိုင်ပါတယ်။အခုလိုအချိန်မှာပဲအင်ဒိုနီးရှားမှာတော့လက်ရှိကာကွယ်ရေးဝန်ကြီးလက်ဖြစ်ယခင်အာနာရှင်ဆူဝါတိုလက်ထက်ကဗိုလ်ချုပ်ဟောင်းတဦးလည်းဖြစ်ခဲ့တဲ့ပရာဘိုဝိုဆူဗီယန်တိုကိုမတ်လ20ရက်နေ့မှာရွေးကောက်ပွဲကော်မရှင်ကနေမဲ58ရာခိုင်နှုန်းကျော်နဲ့အနိုင်ရရှိကြောင်းအတည်ပြုထုတ်ပြန်လိုက်ပါတယ်။အခုလိုဆူဗီယန်တိုကိုအနိုင်ရရှိကြောင်းကြေညာဖို့ကိုရွေးကောက်ပွဲကော်မရှင်ရဲ့ဂျက်ကာတာမှာရဲနဲ့စစ်တပ်အင်အား9000နီးပါးလောက်ချထားပြီးလုံခြုံရေးတင်းကြပ်ထားခဲ့ပါတယ်။ ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခဲ့ပြီးမဲ25ရာခိုင်နှုန်းကျော်ရရှိခဲ့တဲ့ဂျကာတာမြို့တော်ဝန်ဟောင်းပညာရေးဝန်ကြီးဟောင်းအန်နီဘတ်ဆွေဒန်ဟာရွေးကောက်ပွဲမှာမူမမှန်တာတွေရှိတယ်ဆိုပြီးပြန်လည်စီစစ်ပေးဖို့ရွေးကောက်ပွဲတရားရုံးကိုမတ်လ21ရက်နေ့မှာတင်ပြလိုက်ပါတယ်။အန်နီဘတ်ဆွေဒန်ဘက်ကပြောဆိုရမှာကာကွယ်ရေးဝန်ကြီးပရာဘိုဝိုဘက်ကရွေးကောက်ပွဲအတွက်အရေးပါတဲ့နေရာတွေမှာဩဇာထူထောင်တဲ့အနေနဲ့ငွေကြေးပေးတာတွေစိုက်ပျိုးရေးအထောက်အကူပစ္စည်းပေးတာတွေဆန်ဝေတာတွေစတာမျိုးတွေလုပ်ခဲ့သလိုလက်ရှိအစိုးရနဲ့ဖွဲ့စည်းပုံတရားရုံးတို့ကလည်းမူမမှန်တာတွေလုပ်ခဲ့တယ်လို့ဆွဆဲထားပါတယ်။ဖွဲ့စည်းပုံတရားသူကြီးချုပ်ဟာလက်ရှိသမ္မတဝီဒိုဒိုရဲ့ရောက်ဖဖြစ်ပြီးသမ္မတဝီဒိုဒိုရဲ့သားဒုတိယသမ္မတအဖြစ်ပရာဘိုဝိုနဲ့တွဲဖက်ပြီးရွေးကောက်ပွဲဝန်ထမ်းရေးကိစ္စအပါအဝင်စီမင်းတချို့ကိုရွေးကောက်ပွဲနှီးမှပြင်ဆင်ပေးခဲ့တာတွေရှိတယ်လို့လည်းဆွဆဲထားပါတယ်။တရားရုံးကိုတင်ပြလိုက်တဲ့အသက်54နှစ်အရွယ်အန်နီဘတ်ဆွေဒန်ဟာဒီမိုကရေစီအရေးလှုပ်ရှားခဲ့တဲ့ចောင်းသားဟောင်းတဦးဖြစ်ပြီးပညာရှင်တဦးလည်းဖြစ်ပါတယ်။အခုလိုလောက်ရတာနဲ့ပတ်သက်ပြီးသူကရှင်းပြပါတယ်
။ Kita menginginkan agar praktek demokrasi kita menjadi lebih baik
ကျွန်တော်တို့ကဒီမိုကရေစီကျင့်သုံးမှုတွေကိုတိုးတက်လာစေချင်ပါတယ်။အခုလိုဖွဲ့စည်းပုံတရားရုံးကိုတင်ပြဖော်ထုတ်တဲ့ကိစ္စဟာကျွန်တော်တို့အားလုံးအတွက်သင်ခန်းစာဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်
။ဆွဆဲမှုတွေနဲ့ပတ်သက်လို့သမရဝီဒိုဒိုကတော့ညှင်းဆိုထားပါတယ်။သမရလောင်ပရာဘိုဝိုဆူဘီယန်တိုဟာကွယ်လွန်သူစစ်အာဏာရှင်ဆူဟာတိုရဲ့တမဟောင်းဖြစ်ပြီးသူဟာဒီမိုကရေစီအတိုက်အခံတွေနဲ့တီမောလွတ်မြောက်ရေးလှုပ်ရှားသူတွေကိုညံပန်းတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆဲခံထားရသူဖြစ်ပါတယ်။အခုလိုအချိန်မှာပဲ VN Community အစိုးရရဲ့တမရဟိုဝွန်ထွန်းကမတ်လ20ရက်နေ့ကတမရယာဒူးကနှုတ်ထွက်သွားပါတယ်။သူဟာတာဝန်ထမ်းဆောင်တာတစ်နှစ်ကျော်လောက်ပဲရှိပါသေးတယ်။2023ခုနှစ်ကအာဂတိလိုက်စားမှုဆွဆဲချက်တွေနဲ့တမရငွင်းစွမ်းဖုတ်နှုတ်ထွက်သွားပြီးနောက်သူတမရဖြစ်လာတာပါ။ဗီယက်နမ်မှာအဂတိလိုက်စားမှုတိုက်ဖြတ်ရေးတွေလုပ်နေချိန်မှာသမရဝဝန်ထွန်းနှုတ်ဆက်ခဲ့တာဖြစ်ပြီးသူ့ရဲ့လောက်ရဟာကွန်မြူနစ်ပါတီရဲ့ဂုံတိတ်ခါကိုထိခိုက်စေတယ်လို့ပါတီဘိုကော်မတီကထုတ်ပြန်ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်လာနေတဲ့ဗီယက်နမ်မှာထိပ်ပိုင်းနိုင်ငံရေးခေါင်းဆောင်မှုတွေမတည်မငြိမ်ဖြစ်လာနေတယ်လို့သုံးသပ်မှုတွေရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
ထိုင်းအင်ဒိုနီးရှားဗီယက်နမ်ကထူးခြားတာတွေကိုကုစားမှုကြောင့်ပြောပြခဲ့တာပါအခုတော့လေယာစီးပွားကဏ္ဍပါရှမ်းမြောက်နယ်စပ်ကိတ်တချို့ပြန်ဖွင့်ပေးမယ်ကုန်သွယ်မှုခက်နေသေးတာအပအဝင်ကိုပြောထားပါတယ်ဒီနယ်စပ်ချင်းရွှေဟော်နယ်ဝမ်တိန်ဂိတ်တွေကိုပြန်လည်ဖွင့်လှစ်လိုက်ပေးမယ်ကုန်သွယ်နိုင်မှုမရှိသေးဘူးလို့ကုန်သွယ်တွေကပြောပါတယ်ဒါအပြင်တပတ်အတွင်းလေယာထွက်ကုန်တည်နေစင်းလုံးအတက်ကျဘလို့ရှိပါလဲ Farmer Times Media ကပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်တော့လေယာစီးပွားသတင်းတွေကိုကိုမြင့်မင်ဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရှင်းရွှေရောင်းတဲ့ဝန်တိုင်ဂိတ်တွေကိုပြန်လည်ဖွင့်လှစ်လိုက်ပေမဲ့ကုန်သွယ်မှုမရှိသေးဘူးဆိုတဲ့သတင်းနဲ့စကြပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလကတည်းကပိတ်ထားခဲ့ရတဲ့ရှင်းရွှေဟောင်းနဲ့ဝမ်တိန်နယ်စပ်ခိတ်တွေကိုပြန်လည်ဖွင့်လှစ်လိုက်ပေမဲ့မြန်မာဘက်ကနေကုန်သွယ်မှုမရှိသေးဘူးလို့ကုန်သည်တွေကပြောပါတယ်။လောက်ကင်မြို့နယ်ထဲမှာရှိတဲ့အဲ့ဒီတရုတ်မြန်မာနယ်စပ်ခိတ်တွေကို MNDAA ကိုကန့်တပ်ဖွဲ့ကတာဝန်ယူကြီးကြပ်ပြီးမတ်လ17ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပေမဲ့စစ်ကောင်စီလက်အောက်ခံကုန်သည်ရေးဝန်ထမ်းတွေဘက်ကပူပေါင်းဆောင်ရွက်မှုမရှိလို့ကုန်သွယ်မှုမလုပ်နိုင်တာဖြစ်ပါတယ်။လက်တလုံးမှာတရုတ်ဘက်ကနေကုန်ပစ္စည်းတင်သွင်းတာကိုလှုပ်ဆောင်နိုင်ခြင်းမရှိပေမဲ့မြန်မာဘက်ကနေကြံပါဝင်လက်ရာထွက်ကုန်ပစ္စည်းတွေကိုတင်ပို့ဝင်ရနေတယ်လို့နယ်စပ်ပို့ကုန်လုပ်ငန်းရှင်တဦးကဆိုပါတယ်။လူအဝင်ထွက်ကိုလည်းရှင်းရွှေရော်ဂိတ်ကတဆင့်စာအုပ်အနီးကင်ဆောင်ထားတဲ့ရှမ်းနယ်တရုတ်လူမျိုးတွေကိုသာဝင်ထွက်ခွင့်ပြုထားပြီးစာအုပ်အနီးတသန်းတိုးအသစ်ပြုလုပ်မှုကိုလည်းရပ်တန့်ထားတယ်လို့ပြောပါတယ်။MMDA ကိုကန်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူလီကြားဝင်းကတော့ရှင်းရွှေရော်ခိတ်ကပြန်ဖွင့်ထားမယ်ပဲကုံတွယ်ခွင့်နဲ့ပတ်သက်လို့အထက်လူကြီးတွေကိုပြန်မေးရအောင်မှာဖြစ်တယ်လို့အခွန်ကိစ္စကိုလည်းမသိသေးဘူးလို့ဖြေကြားထားပါတယ
်။မြမငြိုတီပြင်ပတင်ပေါ်မူရကြလို့ဈေးကွက်ပြောင်းနေပါတယ်။ မြန်မာမျိုးဒီကပြင်ပတင်ပုံမှုရောချတဲ့ပြင်အယောင်းဝယ်ပါအင်းနေလို့မြို့ဈေးကွဲပြောင်းနေတာဖြစ်တယ်လို့မြို့ဒီဆိုင်တောင်သူတွေနဲ့ကုန်တယ်တွေကပြောပါတယ်။ကင်းပြင်းနဲ့ပါဝင်နိုင်ငံနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မြို့ဒီပြင်ပတင်ပုံရမှာလမ်းကြောင်းခက်ခဲပြီးကုန်ကျစရိတ်မြင့်တရာထိုင်းနဲ့တရုတ်ဘက်ကဝယ်လိုအားရွတ်ချလာတာတွေကြောင့်ဈေးကွက်ထိုးချသွားတာဖြစ်ပါတယ်။ခုနေမှာတော့မြမညိုဒီကိုထိုင်းနိုင်ငံဈေးကွက်တစ်ခုတည်းကိုဒါအနှဲငယ်တင်ပို့နေရပြီးကုန်တီက9ရက်ခန့်နှုန်းထားတွေကတော့စစ်တပ်ကအာဏာမသိခင်ကတည်းကနှစ်နီးပါးလောက်မြင့်တက်သွားတာကြောင့်ကျပ်သိမ်း40ကျော်ထိကျတင်နေတာဖြစ်တယ်လို့ရာဝတီတိုင်းကငှိယုတ်ကုန်တဲ့သူကပြောပါတယ်ဈေးကွက်ထဲမှာတော့ငှိယုတ်ဒီအစိမ်းတပိတ်တာကို1500ကျပ်ငှိယုတ်ဒီ6တပိတ်တာကို6500ကျပ်ကနေ9000ကျပ်ငရုတ်အပူကတော့တပိတ်တာကို1000ကျပ်ဆင်ဖြူကျွန်းအပူကတော့တပိတ်တာကို11000ကနေ11500ကျပ်အတီးတီးပေါင်စည်းရှိနေပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ငရုတ်ဒီအစိမ်းကိုထိုင်းနဲ့တရုတ်နိုင်ငံကိုအများဆုံးတင်ပို့နေတာဖြစ်ပြီးငရုတ်ဒီအချောက်တွေကိုတော့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုအများဆုံးတင်ပို့နေတာဖြစ်ပါတယ်
ဆိုင်ပြိုးစရိတ်ချင်းငွေပမာဏနဲ့ကြံဆက်ရမယ့်ကာလကိုတက်တန်းတိုးပေးဖို့တောင်သူတွေကတောင်းဆိုနေပါတယ်စစ်ကောင်စီအနေနဲ့တောင်သူတွေအတွက်ဆိုင်ပြိုးစရိတ်ချင်းငွေချေးပေးရမှာတရေကကို9000နှုန်းတိုးမြင့်ထုတ်ချေးပြီးပြန်ဆက်ရမယ့်ကာလကိုလည်းနှစ်နှစ်လောက်တိုးပေးဖို့ဘကိုးတိုင်းဒေသကြီးအနောက်ပိုင်းပြည်ခရိုင်နဲ့ပေါက်ခေါင်းခရိုင်ကတောင်သူတွေကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့2023ခုနှစ်ကဆိုင်ပြိုးစရိတ်ချင်းငွေထုတ်ယူထားတဲ့တောင်သူတွေကိုချင်းွေအကြေပေးဆက်ဖို့စိုက်ပျိုးရေးဘဏ်ကဖိအားပေးတောင်းခံနေတာတွေရှိပြီးတောင်သူတွေကတော့ချင်းွေပြန်ဆက်ရမယ့်ကာလကိုတက်တန်းတိုးပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်
။ဖိအားစုစိစိုက်စိရိတ်စိတွေအကုန်လုံးဈေးတက်လာတယ်။အစိုးရအနေနဲ့ဒီကကို2သိန်းလုံးလောက်ထုတ်ချေးမှစိုက်စိကအဆင်ပြေနိုင်မယ်လို့ထင်တယ်။ပြီးတော့ချင်းွေတက်တန်းကာလတော့မဟုတ်ဘဲနှစ်နှစ်ဒါမှမဟုတ်3နှစ်အထိကတ်မှတ်ပေးမယ်ဆိုရင်တော့ပိုကောင်းပါလေ။အချို့နေရာတွေမှာဗန်ယူတွေမဆက်နိုင်ကြလို့ကောင်းသူလေသမားတွေနဲ့တန်ွေကြားမှာကမောက်ကမဖြစ်တာတွေပြေလည်သွားမှာပါ။တနည်းတည်းမဆက်နိုင်တဲ့သူဆိုပထမတည်းမှာအတိုးဆက်အတိုးတက်ဒုတိယနဲ့ကလေးမှာအခြေဆက်ဒါမှမဟုတ်တတိယနဲ့မှာအခြေဆက်တဲ့သဘောမျိုးလေးလုပ်ပေးမယ်ဆိုရင်တော့ပိုကောင်းတယ်လို့ထင်ပါ။
ညီမလေယာဖွံ့ဖြိုးရေးဘဏ်အနေနဲ့အရင်နှစ်ကထုတ်ထားတဲ့ချင်းငွေကိုအခြေဆက်ပြီးတဲ့တောင်သူတွေကိုသာချင်းငွေအတစ်ထုတ်ချေးပေးသွားမှာဖြစ်ပါတယ်။စိုက်ပျိုးရေးဘဏ်ကတတ်မှတ်ထားတဲ့ကာလအတွင်းအကြေမဆက်နိုင်သူတွေအနေနဲ့ဒဏ်ကြေးကိုတလာချင်းအတိုးနှုန်းနဲ့ပြန်လည်တွက်ချက်ပေးဆောင်နေရတယ်လို့လည်းပေါက်ခေါင်းမြို့နယ်ကတောင်သူဥလာမောင်ကလည်းပြောပါတယ်။မြမလေယာဖွံ့ဖြိုးရေးဘဏ် MADB အနေနဲ့စပားဆိုင်တောင်သူတွေအတွက်မိုးစပားချင်းငွေကိုမေလကနေစက်တင်ဘာလအထိစောင်းချင်းငွေကိုအောက်တိုဘာလကနေဒီဇင်ဘာလအထိတရေကကို7,000ခွဲနှုန်းနဲ့တောင်သူတဦးကို10ရေကအထိတနှစ်အတိုးနှုန်း900ကိုင်နှုန်းနဲ့ထုတ်ချေးပေးနေတာဖြစ်ပါတယ်။2024-2025ဘဏ္ဍာနှစ်မှာမိုးစပားဧက9သိန်းအတွက်ကျပ်ဘီလီယံ140လောက်ထုတ်ချေးပေးဖို့ပြင်ဆင်ထားတယ်လို့စိုက်ပျိုးရေးဦးစီးဌာနတာဝန်ရှိသူတို့ကပြောဆိုထားပါတယ
်။အခုဆက်ပြီးမက်လာဆနေရင်းနေကနေ19ရင်းနေအထိဈေးကွက်တွင်တည်ချနေမည်ဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်ဇင်းတွေကိုပြောပြပေးချင်ပါတယ်။ပြင်းတွင်းဆန်စီကတည်ယူစိတ်တွေကြီးမြင့်နေတာဈေးကွက်ထင်ဆန်ဝင်နေနေတာတွေကြောင့်အသက်စီမှာပဲဆက်ရှိနေတာဖြစ်တယ်လို့ဆန်လက်လီလက်ကရောင်းဝယ်သူတွေကပြောပါရယ်ဆန်ချော်တဲ့ဆန်ကျန်းဝယ်ယူဆသုံးမှုကပိုများနေပြီးနှွေစပါးမပေါ်ခင်တည်းဈေးပြန်ချနိုင်ခြင်းမရှိသေးဘူးလို့ကုန်သည်တွေကခံမှန်းထားကြပါရယ်ရန်ကုန်လက်ကဈေးကွက်ထဲမှာတော့ဆန်ကျန်းမျိုးစားဖြစ်တဲ့ဇီယာရှယ်အသက်24ပြည့်ကတအေကို9,600ကျပ်ဖြစ်ပြီးစင်တွေထူထူရှဲကတအိကို3,200ကျင့်နဲ့အယောင်းဝယ်ပြုလုပ်နေကြပါတယ်ဆန်ချောမြောင်မြောက်ပေါ်ဆန်ကတအိကို3,400-5,000ကျင့်ဖြာပုတ်ပေါ်ဆန်က3,300-4,000ကျင့်ရက်90ဆန်အဟောင်းရှဲကလက်ရီဈေးတအိကို3,300-4,400ကျင့်နဲ့ရွှေဘူပေါ်ဆန်ထိတ်ဆော့ရှဲအဟောင်းကတော့လက်ရီဈေးတအိကို3,900-5,000ကျင့်ထိပေါက်ဈေးရှိနေပါတယ်
အခြေခံလူတန်းသားတွေစားသုံးမှုများတဲ့စားအုံးစီဈေးကလည်းဒေါ်လာငွေလဲနှုန်းနဲ့အပြိုင်ဈေးမြင့်တက်နေပါတယ်။ရန်ကုန်လက်လီဈေးကွက်ထဲမှာစားအုံးစီတပိတ်သားကို6,900ကနေ9,000ကျပ်ဝန်းကျင်အထိပေါက်ဈေးဖြစ်ပေါ်နေပါတယ်။စားအုံးစီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကတတ်မှတ်ထားတဲ့အခြေခံလက်ကားရည်ညွှန်းဈေးကလည်းမတ်လနောက်ဆုံးအပတ်မှာ တပိတ်သားကို9250ကျပ်ရှိပြီးပြီးခဲ့တဲ့အပတ်ကထက်တပိတ်သားကို35ကျပ်လောက်ဈေးမြင့်တက်လာပါတယ်။ပြည်တွင်းစားအောင်စီဈေးကဒေါ်လာငွေလဲနှုန်းနဲ့ပြည်ပကတင်သွင်းတဲ့ပမာဏပေါ်မူတည်နေတယ်လို့ကုန်သည်တွေကပြောဆိုထားပါတယ်။
အလူဈေးကတော့ပြင်တွင်းမှာအရောက်ဝယ်ပါပြီးဈေးထိုးကျသွားပါတယ်။ရာဒီချိန်ဖြစ်တာကြောင့်ပြင်တွင်းဆိုင်အလူတွေကဈေးကွက်ထဲဝင်ရှိနေသလိုတိရော့အလူတွေကလည်းဈေးကွက်ထဲဝင်များနေရကြောင့်ဈေးကျဆင်းသွားတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာတော့ပခုတ်ဘူးအလူကတပိတ်တာကို1900ကျပ်ဟဲဟိုးအလူကတပိတ်တာကို1600ကျပ်ပေါက်ဈေးရှိပြီးတစ်ဖက်အတွင်းတပိတ်တာကိုနေရာကနေ400ကျဲကြာဈေးချဆင်းသွားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
် Farmer Times Media ပြောပြခဲ့တာပါအခုတော့ဥတုရသည်နဲ့အနာဂတ်စီဇန်မှာမြန်မာလူမှုဘဝထိခိုက်တဲ့သယံဇာတ်ထုတ်မှုကိုပြောထားပါတယ်မြန်မာမှာအာဏာသိမ်းပြီးတရားမဝင်တဘာဘဝသယံဇာတ်ထုတ်ယူမှုအရှိန်မြင့်လာခြင်းသံလွေမြင့်မှာလည်းမြစ်သဲကြောက်ထုတ်မှုတိုးလာတယ်လို့စောင့်ကြည့်သူတွေကပြောပါတယ်ဒီထုတ်ယူမှုတွေကလေသာကံအကျိုးထက်လူမှုဘဝပိုထိခိုက်တာတွေ့ရတယ်လို့သူတို့ကပြောပါတယ်နားလောင်ပြပြပေးပါအောင်ခင
်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရွှေကြောက်စိမ်းနဲ့မြေရှားသတ္တုတရားမဝင်ထုတ်ယူမှုတွေအစမတန်တိုးလာတယ်လို့စောင့်ကြည့်လေ့လာနေတဲ့အဖွဲ့တွေကပြောပါတယ်တချိန်တည်းမှာပဲနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုယုံကြည်မှုရစေတဲ့တယံစားတတူဖော်ထုတ်လုပ်မှုများဖွင့်လင်းမြင်သာမှုဖော်ဆောင်ရေး EITN နိုင်ငံတကာအဖွဲ့ကြီးကလည်းမြန်မာနိုင်ငံကို2024ဖေဖော်ဝါရီလထဲမှာထုတ်ပယ်လိုက်တာဟာတယံစားတတူဖော်ရဲ့လုပ်ငန်းကဏ္ဍမှာစီကံဥပဒေတွေနဲ့ဖွင့်လင်းမြင်သာမှုတွေနည်းတစ်ထက်နှိမ့်လာတဲ့သဘောဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်ဒါအပြင်တဘာဝပဝန်းကျင်နဲ့ဒေသခံလူမှုဘဝတွေကိုတိုက်ရိုက်ထိခိုက်နေတဲ့နောက်ထပ်တဘာဝတယံစားတကတော့မြစ်တွင်သဲကြောက်ထုတ်ယူမှုပါစစ်အာဏာသိမ်းမှုနောက်ပိုင်းတန်လွင်မြစ်ထဲမှာသဲကြောက်ထုတ်လုပ်မှုတွေတိုးလာပြီးတော့မြစ်အထက်ပိုင်းကရွှေတူးဖော်ရဲလုပ်ငန်းတွေကြောင့်မှတဘာဝပဝန်းကျင်ထိခိုက်ပျက်စီးပြီးဒေသခံတွေရဲ့စာဝန်ရေးထိခိုက်နေရတယ်လို့ကရင်မြစ်ချောင်းများစောင့်ကြည့်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူနန်းတကော်ဝါက VOA ကိုပြောပါတယ်
အမီစီစဉ်မှုအခြေအနေတွေကတော့ပြောမှဆိုရင်တော့ဟိုအရင်တော့ထဲတော့လဲဒီပေါ့နော်ပို့ပြီးတော့မပူလာတော့ရေတွေပို့ပြီးတော့ခန်းလာတဲ့အနေထားတွေငားတွေလည်းပူရှားလာတဲ့အနေထားတွေတော့ရှိတယ်ဒါတော့အထက်ဘက်မှာဒီရွှေတူးတဲ့လုပ်ငန်းတွေပေါ့နော်အများလာတဲ့အနေထားတွေလည်းအကြောင်းလဲဆိုင်နိုင်တယ
်စင်ကာပူနိုင်ငံကဆောက်လုံရေးအတွက်ဝယ်လို့အများလာတဲ့မြစ်ချမ်းမြင်တဲ့ကသဲကြောက်တင်ပုံမှုကိုအာဆီယံနိုင်ငံတချို့မှတားမြစ်ထားပေမဲ့မြန်မာနိုင်ငံတော့မပါပါဘူး
နောက်ပြီးတော့ဟိုဒီကျွန်တော်တို့မြစ်အောက်ပိုင်းမှာဆိုလို့ရှိရင်လည်းအရန်ဒီမြစ်ထဲနေပြီးတော့တဲကြောက်တွေထုတ်ခဲ့ဒီမြစ်တဲကြောက်ထုတ်ခဲ့လုပ်ငန်းတွေကအရန်များတယ်ပေါ့နော်အဲအဲ့လိုမျိုးနေထားမှာဆိုလို့ရှိရင်ဒါမြစ်ကမ်းမပြူတာတော့ဒါမှမဟုတ်မြစ်လယ်မှာရှိနေတဲ့အရန်ကိုမှသဘာဝဟိုနှုံးတင်မြင်လူတွေနဲ့ကောင်းမွန်တဲ့သဘာဝဖြစ်လာတဲ့ဒီကျုံးတွေပေါ်မှာလေစိုက်တဲ့ဒီကျွန်တော်တို့မြစ်အောက်ပိုင်းမှာဆိုအဲ့ဒါတွေအရန်စိုက်ပြီးတော့မှအရန်ဖြစ်ထုံးနိုင်တယ်နော်အဲ့ဒီမြေပဲစိုက်တယ်ဟိုကိုင်းတီးနံနေပေါ့နော်တီးနံမျိုးစုံစိုက်တယ်အဲ့အဲ့ဒါတွေကိုလည်းထိခိုက်မှုဖြစ်တယ်ကံပါးတွေပြူတယ်မြစ်တဲကြောက်ထုတ်တဲ့အာဒီကုမ္ပဏီဆိုလို့ရှိရင်လည်းလက်ရှိဆွေးရနဲ့တို့ကနားလည်မှုယူပြီးတော့မှအာဒီလို license ညပြီးဆိုတာနဲ့တို့ကထုတ်တာပဲဟိုမြစ်နဲ့ဘယ်နေနေရဘယ်နှမိုင်กว่าတဲ့အဲ့လိုမျိုးနေရာမှာ significant နဲ့လောက်အောင်ဆိုတဲ့ဟာမျိုးတွေကိုတတ်မှတ်ချက်မရှိဘဲနဲ့ဟိုလှုပ်ရှင်ရေလှုပ်တဲ့အပိုင်းတွေရှိတယ်ပေါ့နော်
မဲခေါင်မြစ်ကြောင်းတစ်လျှောက်မြန်မာထိုင်းလောကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့မှာမြစ်သည်ထုတ်လုပ်မှုကအထူးစိုးရိမ်စရာကောင်းတယ်လို့စောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ်မြစ်သည်ကြောင်းအလွန်အကျွံထုတ်ယူတဲ့အတွက်မြစ်ရည်တိုက်စားပြီးတော့ကဘာတွေပြိုကျလည်ရှိတာကြောင့်အရှိတောင်အာရှကတန်ပေါင်းများစွာသောဇီဝအမျိုးစုံမျိုးကွဲတွေနဲ့ဒေသခံတွေရဲ့အတံမွေးဝမ်းကြောင်းလုပ်ငန်းတွေပါထိခိုက်ပျက်စီးစေတယ်လို့အရှိတောင်အာရှကလူမှုစီးပွားနဲ့တဘာဝပတ်ဝန်းကျင်ရေးရာစောင့်ကြည့်လေ့လာနေတဲ့ East Asia Forum ကဖော်ပြပါတယ်တရုတ်နိုင်ငံတိဘက်ကုန်းမြေမြင့်ကနေစတင်စီးဆင်းလာတဲ့မဲခေါင်မြစ်ဟာမြန်မာလောထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ကိုဖြတ်သန်းပြီးတော့တောင်တရုတ်ပင်လယ်ထဲစီဝင်ပါတယ်။မြစ်တစ်လျှောက်တန်းတဲ့ချီတဲ့ဒေသခံတွေဟာငှားဖမ်းလုပ်ငန်းနဲ့ဆက်ပြိုရေးလုပ်ငန်းတွေအတွက်မဲခေါင်မြစ်ကိုမိခိုပြီးတော့အသက်မွေးနေကြတာပါ။ဒါပေမဲ့လည်းမဲခေါင်မြစ်ပေါ်မှာရှီလုံသမန်ကြီးတွေတိဆောက်လာတာကြောင့်မြစ်ရည်စီးဆင်းမှုနဲ့ရေအတက်အကျပြောင်းလဲပြီးတော့မြစ်ကြောင်းတစ်လျှောက်ဇီဝကေယစနစ်တွေကိုတောင်မှကရင်ကျဲမှုအမွေအနှစ်တွေထိခိုက်လာနေတယ်လို့မဲခေါင်မြစ်အရေးစောင့်ကြည့်လေ့လာနေတဲ့အမေရိကန်အခြေဆိုင်မဲခေါင်ဒမ်မော်နီတာ MDM ရဲ့သုတေသီတွေကသုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာအခုလိုနိုင်ငံရဲ့အချက်အတဲတွေရှိနေပေမဲ့လို့မြစ်ချောင်းတွေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာသုတေသနလုပ်ငန်းတွေကိုတော့တချို့တိုင်းရင်းသားဒေသတွေမှာဆက်ပြီးတော့လုပ်ကိုင်နေပါတယ်။
ဒီကရင်မှာဆိုလို့ရှိရင်လည်းဒီငါသူတေသနာပေါ့နော်ကရင်အပိုင်းပေါ့လေနော်တလမီရဲ့ကရင်နေနေတဲ့အပိုင်းညာအများစုနေတဲ့အပိုင်းမှာဆိုလို့ရှိရင်ဘာငါမျိုးစားရရှိလဲပြောရှင်ပစ်တော်တွေဘလို့ထိမ့်သိမ်းထားလဲဆိုတဲ့ဟာမျိုးကိုသူတေသနာလုပ်ထားတဲ့ဟာ research လုပ်ထားတဲ့ဟာတွေရှိတယ်မွန်ပြည်နယ်မှာလည်းရှိတယ်ပြီးတော့ရှမ်းဘက်မှာဆိုလို့ရှိရင်လည်းငါသူတေသနာပုံစံမျိုးလုပ်ထားတဲ့ဟာတွေရှိတယ်ပေါ့နော
်ပြည်သူပိုင်းသဘာဝရင်းမြစ်တဲ့တရားစရာတွေကနေဒေသခံပြည်သူတွေကိုအကျိုးပြုစေမဲ့ဥပဒေတွေမူဝါဒနဲ့ပတ်သက်တဲ့အကြံပြုချက်တွေကိုစိတ်ပါဝင်စားသူတွေအတွက်လေ့လာနိုင်အောင်လို့ပြုစုတင်ပြထားတဲ့အစီအခံစာတွေတော့ရှိပါတယ်။အဲ့ဒီထဲမှာမြမစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာန MCRB ကပြီးခဲ့တဲ့ဆယ်နှစ်တာကာလအတွင်းမြမတယံဇာတကဏ္ဍစုံကိုလေ့လာပြုစုထားတဲ့အစီအခံစာတွေလည်းပါပါတယ်။မြမအင်္ဂလိပ်ဘာသာနှမျိုးနဲ့ပြုစုထားတဲ့အဲ့ဒီအစီအခံစာတွေကိုတော့ MCRB ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်တယ်လို့မြမနိုင်ငံဆိုင်ရာပရတင်တအမတ်ကြီးဟောင်းလည်းဖြစ်MCRB ရဲ့ညွန်ကြားရေးမှူးလည်းဖြစ်တဲ့ Vicky Bowman က VOA ကိုအခုလိုပြောဆိုသွားပါတ
ယ် Sector wide impact assessments of oil and gas and of mining and those reports identify
လူခုရေရှူရောင်ကနေရေးသားထားတဲ့အဲ့ဒီအစီရင်ခံစာရေးထဲမှာမတူကွဲပြားတဲ့ပြဿနာမျိုးမျိုးရှိနေတာကိုတင်ပြထားပါတယ်မြန်မာနိုင်ငံရဲ့တရားစတာတူဖော်ရေးကဏ္ဍတွေမှာကျင့်သုံးနေတဲ့မူဝါဒနဲ့စီမံစည်းကမ်းမူပေါင်းတွေကိုလေ့လာသုံးသပ်ထားတာပါအဲ့ဒီကန္တာတွေပုံမူရရှိတည်ထောင်ပြီးဒေသခံပြည်သူတွေအတွက်ပို့ပြီးတော့အကျိုးရှိအောင်မြင့်တင်ဖို့လိုအပ်ချက်တွေရှိနေတာကိုလည်းအဲ့ဒီအစီရင်ခံစာထဲမှာအကြံပြုတင်ပြထားပါတယ်။အဲ့ဒီအစီရင်ခံစာတွေ MCRB ရဲ့ Internet ဆာမျက်နှာမှာရှိပါတယ်။ဥပဒေတွေမူဝါဒတွေနဲ့ပတ်သက်တဲ့အကြံပြုချက်တွေကတော့မြန်မာနိုင်ငံအနာဂတ်ဖက်ဒရယ်ဖွဲ့စည်းပုံပေါ်ပေါက်ရေးမှာပါဝင်ဆောင်ရွက်နေတဲ့သူတိုင်းအတွက်အလွန်တန်ဖိုးရှိပါတယ်။စီမံခန့်ခွဲမှုတဘာဝအရင်းမြစ်ကန္တာရဲ့ကြီးကျက်ကွက်ကဲမှုနဲ့အခွန်ကောက်ခံမှုဆိုတာဖက်ဒရယ်ဖွဲ့စည်းပုံရဲ့အဓိကတော့ချက်ဖြစ်ပါတယ်။ကနေဒါ၊အော်စတြေးလျနိုင်ငံတို့ကိုကြည့်မယ်ဆိုရင်သူတို့ရဲ့တရားစာတထုတ်ယူတဲ့ကန္တာကိုထိန်းချုပ်ပြီးအခွန်တွေကောက်ယူတာကိုတွေ့ရပါလိမ့်မယ်။ MCRB ရဲ့ website မှာပါတဲ့ရင်းနှံတဲ့တဘာဝဓာတ်ငွေနဲ့တတ်ထုတူဖော်ခြင်းဆိုင်ရာကန္တာရဲ့ကျေပြန့်တဲ့အကျိုးသက်ရောက်မှုအကဲဖြတ်ချက်တွေကိုစိတ်ပါဝင်စားတဲ့သူတိုင်းဖတ်ကြည့်ဖို့အကြံပြုချင်ပါတယ်ရှင
်မြန်မာလူမှုထိခိုက်တဲ့တရားစာတထုတ်မှုနဲ့လောက်ပြောပြခဲ့တာပါအခုတော့သတင်းတွေထဲကသုတပါ TV ယောဂအကြောင်းပြောထားပါတယ်ဒီ TV ဆုပ်ယောင်ယောဂဟာကဘာမှာနှစ်စင်အသက်ဆုံးရှုံးစေသူတသန်းကျော်ဖြစ်စေပါれလူပေါင်း10သန်းကျော်ခံစားနေရတဲ့ဒီယောဂအဆုံးတန်ရဲ့နှစ်စဉ်မတ်လ24ရက်နေ့ကိုကမ္ဘာ TV တိုက်ဖြတ်ရင်းနေဖြစ်သတ်မှတ်ထားပါれမညိုလင်းပြောပြပေးပါအောင်ခင်ဗျာ
နှစ်စင်မလာ24ရက်နေ့ကို World TV Day ကမ္ဘာ TV နဲ့ဆိုပြီး WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ထားပါတယ်။ကမ္ဘာပေါ်မှာအခုနှစ်ပိုင်းတွင်အတွင်းကူးစက်ယောဂါတွေကြောင့်လူသားတွေအသက်ဆုံးရှုံးရမှုမှာ TV ယောဂါကူးစက်မှုကြောင့်အသက်ဆုံးရှုံးရတာကဒုတိယအများဆုံးဖြစ်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ရဲ့2023ခုနှစ်ကျန်းမာရေးဆိုင်ရာအစဉ်ခန်းစာမှာဖော်ပြထားပါတယ်။2022ခုနှစ်ထဲနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းတွေအရတော့ COVID-19 ရောဂါကူးစက်မှုကြောင့်အသက်ဆုံးရှုံးကြရတာပြီးရင် TB ကူးစက်မှုကြောင့်သေဆုံးကြရတာကဒုတိယနေရာမှာရှိနေတာပါ။ဒါကြောင့် TB ရောဂါဖြစ်ပွားမှုကူးစက်ခံရမှုအသက်ဆုံးရှုံးရမှုတွေကြဆင်းပပျောက်သွားနိုင်မှုအတွေ့အလေးပေးဆောင်ရွက်နိုင်ရေးကိုဦးတည်ပြီးလူသားတွေလည်း TB ရောဂါနဲ့ပတ်သက်တဲ့သိမှတ်စရာကာကွယ်တားဆီးစရာတွေလှုပ်ဆောင်နိုင်ရေးကိုတတိပြုမိစေဖို့ World TV Day ဆိုပြီးသတ်မှတ်ခဲ့တာလည်းဖြစ်ပါတယ်။2023ရဲ့ TB ယောဂဆိုင်ရာအစီရင်ခံစာအရ2022ခုနှစ်ထဲမှာ TB ကြောင့်လူပေါင်းတသန်းကျော်သေဆုံးခဲ့ရပြီးကမ္ဘာအနှံ့ TB ယောဂဖြစ်ပွားခဲ့သူပေါင်းကတော့ခန့်မှန်းကြီး10သန်း6သိန်းလောက်ရှိပါတယ်။ဒီထဲမှာအမျိုးသားက5သန်း8သိန်းအမျိုးသမီးက3သန်း5သိန်းလောက်နဲ့ကလေးငယ်တွေက1သန်း3သိန်းလောက်ဖြစ်ပါတယ်။ TB ယောဂါဆိုတာကလူကြီးလူငယ်ကြားမမရွေးကူးစက်ဖြစ်ပွားနိုင်တာပါ။တ
TV ရောရဲ့လက္ခဏာပြောမယ်ဆိုရင်ကျွန်တော် TV ရောအဓိက2မျိုးရှိရပါဘောကျွန်တော် TV မှာ latent TV နဲ့ active TV ဆို2မျိုးရှိရ latent TV ဆိုတော့ကျွန်တော်ခန္ဓာကိုယ်ထဲမှာမြုံနေတဲ့ TV ကိုခေါ်တာပြီး active TV ဆိုတော့ခန္ဓာကိုယ်မှာ TV လက္ခဏာပြောရအောင်ပြောပြောဟို WHO ရဲ့ data ရဆိုကဘာမှာရှိရ25,000,000သောလူတွေမှာ latent TV ရှိနေတယ်လို့ပြောတယ်ဆို latent TV ဆိုတော့ကျွန်တော်ခန္ဓာကိုယ်ကခုခံအကောင်းနေအချိန်မျိုးမှာ TV ပိုးတွေမပွားနိုင်မဲနဲ့အစုတ်တန်းမှာပဲပုံပြီးနေရအဲ့လိုအချိန်မျိုး latent လို့ခေါ်တာအဲ့ဒီအချိန်မျိုးမှာကျွန်တော်ခုခံကဟိုအကြောင်းမျိုးကြောင့်တစ်ခုကြောင့်ကျသွားပြီဆိုတဲ့အချိန်မျိုးမှာအဲ့အစုပ်ထဲမှာတီးပိုးတွေများလာပြီးခါကျတော့ဒကလုံးပြန်သွားတယ်။အဲ့လိုအချိန်မျိုးမှာကျွန်တော်ကဒီတလေးကနေချောင်းနေဆိုးတာမျိုးဖြစ်လာပြီးတော့အစုပ်တီးပြီးယောဂဆိုပြီးခေါ်တာပါ။အဲ့တော့ဘလို့လက္ခဏာမျိုးကြီးပေါ်လာမယ်ဆိုဆိုချောင်းနေဆိုးမယ်။ချောင်းကနှစ်ပတ်ထိချောင်းနေဇက်တိုက်ဆိုးမယ်။ပြီးရင်တလေးထဲမှာသွေးစာရေပါလာမျိုးဖြစ်နိုင်တယ်။ပြီးရင်အဖျားငူးငူးနဲ့ဖျားနိုင်မယ်။ပြီးရင်ညပိုင်းဆိုသူ့မှာထူးခြားကြ။ညဆိုချွေတာပြန်တက်တယ်တီးပြီးလုံးလား။ပြီးသူကစားတော့တွေပြတ်မယ်။လူကတိတိသာပိန်သွားမယ်။အဲ့လိုလက္ခဏာမျိုးရှိပြီဆိုတော့ကျွန်တော် TV အစုပ် TV လက္ခဏာဖြစ်နေနိုင်တယ်အဲ့ဆိုရင်အစုပ် TV ရဲ့ပတ်သက်တဲ့စစ်ဆေးမှုတွေလုပ်ဖို့လိုပါရဲ့ဟု
တ် TV ယောဂါကတကယ်တော့အမြင့်ပြန်အောင်ကုသလို့ရတဲ့ယောဂါတစ်မျိုးပါ
ခန္ဓာကိုယ်ထဲမှာ TV ပိုးရှိနေပြီးတော့အဲ့လို latent TV phase တွေကလည်းတစ်သက်လုံးဘယ်လိုပြောမလဲ active မဖြစ်သွားပဲနဲ့ဒီလက္ခဏာတွေပဲတစ်သက်လုံးနေသွားတဲ့လူတွေလည်းရှိရဒါပေမဲ့တချို့ကြောင်လည်းအသက်ကြီးလာခါကျစီဂျိုတွေပြီးကန်ဆာတွေတခြားယောဂါတွေနာတာရှည်ယောဂါတွေဝင်လာတဲ့အချိန်မျိုးမှာ TV ပိုးကပေါ်လာတတ်တယ်အဲ့ကြောင့်ခုနော latent phase မှာကလေးကကျွန်တော်တို့ကဟိုခုမှဒီခုညာဘယ်ချိန်မှာကြာမလဲပြောခက်တယ်ဖြစ်တဲ့အတွက် latent phase ကလေးကကုသမှုခံယူလို့ရတယ်ဆိုတော့ TV ဆေးကို6လလောက်ထိတောက်ရတာပေါ့သူကကြတော့တကယ် TV သမားလေးတော့မဟုတ်ဘူး TV ဆေးထဲမှာတစ်မျိုးပဲ6လလောက်ထိဆွဲတောက်ရတယ်အဲ့လိုအမြင့်ပြပြအောင်ကုလို့ရပါရဲ့ဟုတ
်ကဘာပေါ်ကဝင်ငွေနည်းတဲ့တိုင်းပြည်တွေနဲ့အလေအလတ်ဝင်ငွေရှိတဲ့တိုင်းပြည်တွေက TV ကူးစက်မှုယောဂါပိုပြီးဖြစ်ပွားတာကိုတွေ့ရပါတယ်နိုင်ငံလူဦးရေရဲ့တဝက်လောက် TV ယောဂါပိုးရှိနေတဲ့နိုင်ငံ၈နိုင်ငံကိုလည်း WHO ရဲ့အစဉ်ခန်းစာမှာတွေ့ရတာပါအဲ့ဒီနိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယ၊အင်ဒိုနီးရှား၊နိုင်ဂျီးရီးယား၊ပါကစ္စတန်၊ဖိလစ်ပိုင်နဲ့တောင်အာဖရိကနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ TB ဖြစ်ပွားနေသူခန့်မှန်းခြေ 25,000 ကျော်ရှိနေပြီးလူတစ်သိန်းမှာ 485 ယောက်နှုန်းလောက်ရှိတယ်လို့အချက်အလက်တွေမှာဖော်ပြထားပါတယ်။အဲဒီထဲမှာအသက်တစ်နှစ်အောက်ကနေ14နှစ်အထိကလေးတွေက20ရာခိုင်နှုန်းအသက်15နှစ်ကနေအထက်အမျိုးသမီးတွေက30ရာခိုင်နှုန်းနဲ့အသက်15နှစ်ကနေအထက်အမျိုးသားတွေက50ရာခိုင်နှုန်းရှိနေတာပါကမ္ဘာကုလသမဂ္ဂရဲ့ကျန်းမာရေးဆိုင်ရာအဖွဲ့ကြီး WHO က1998ခုနှစ်ကစပြီး World TB Day မှာကြွေးကြော်မှုဆောင်မှုတွေနဲ့လှုပ်ရှားဆောင်ရွက်မှုတွေပြုခဲ့တာပါအခု2024ရဲ့ World TB Day ဆောင်မှုကတော့ဟုတ်ပါတယ်ကျွန်ုပ်တို့ TB ကူးစက်ယောဂါမရှိတော့အောင်လုပ်နိုင်ပါတယ်ဆိုတော့ Yes we can end TB ပါတယ်ရှင
်ကုသပျောက်ကင်းနိုင်တဲ့ TB ယောဂါအကြောင်းမညညလင်းပြပြခဲ့တာပါအခုတော့ VO ရဲ့စနေညအစီအစဉ်တွေဆက်မတက်ခင်သတင်းချင်းချုပ်မခင်ဖြူထွေးပြပြပေးပါအောင်ခင်ဗျာ
ရုရှားနိုင်ငံမော်စကိုမြို့တော်ကကားစက်ယုံထဲမှာဒီပြစ်ခတ်မှုကြောင့်မလို့လူပေါင်း130ထက်မနည်းသေဆုံးခဲ့ရတဲ့ဒီပြစ်ခတ်မှုမှာကိုယ်တိုင်ပါဝင်တဲ့သူ4ယောက်ကိုဖမ်းဆီးထားနိုင်တယ်လို့သမ္မတဗလဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ယူကရိန်းဘက်ကိုထွက်ပြေးဖို့ပုန်းခုနေတဲ့အချိန်မှာဖမ်းမိခဲ့တာဖြစ်တယ်လို့လည်းသမ္မတပူတင်ကရုပ်မြင်သံကြားကနေမိန့်ခွန်းပြောပါတယ်။ကနဦးစုံစမ်းမှုတွေအရယူကရိန်းဘက်ထဲကိုဝင်ပြေးနိုင်အောင်နေဆက်မှာယူကရိန်းဘက်ကပြင်ဆင်ထားတယ်လို့သိရတဲ့အကြောင်းနဲ့ဒီတိုက်ခတ်မှုမှာပါဝင်နေသူစုစုပေါင်း11ယောက်ကိုဖမ်းဆီးမိထားတဲ့အကြောင်းသမ္မတပူတင်ကပြောကြားခဲ့ပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာ2024စက်တင်ဘာလအကုန်အထိအကျုံးဝင်တဲ့2024ဘဏ္ဍာနှစ်အတွက်အသုံးစရိတ်ကိုဒီကနေ့လွှတ်တော်မှာအတည်ပြုလိုက်နိုင်ပြီမို့မကြခင်သမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးပြီးတာနဲ့ဥပဒေအတည်ဖြစ်ပါပြီ။အောက်လွှတ်တော်နဲ့အထက်လွှတ်တော်မှာလနဲ့ချီအပြည့်အမြတ်လှမ်းလှမ်းအခြေတင်ဆွေးနွေးမှုတွေလုပ်ခဲ့ကြပြီးတဲ့နောက်စနေနေ့အစောပိုင်းမှာဒီအထက်လွှတ်တော်မှာထောက်ခံမဲ84မဲကန့်ကွက်မဲ24မဲနဲ့အတည်ပြုခဲ့တာပါ။2024ဘဏ္ဍာနှစ်အတွင်းဒေါ်လာ 1.2 ထရီလီယံသုံးဆွဲမဲ့အမေရိကန်အစိုးရအသုံးစိတ်ထဲမှာမြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးအကူအညီပေးဖို့ရထားတဲ့ဘတ်ဂျက်လည်းပါပါတယ်။ဒီ2024ခုနှစ်အတွင်းမှာမြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးအတွက်တော့အမေရိကန်အစိုးရကဒေါ်လာ 121 တန်းရထားပါတယ်ရှင
်။ကျေးဇူးပါမခင်ဖြူထွေး။အခုလိုသတင်းချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ DN1 တို့ဖြစ်ပါတယ်။ဒီညအစီအစဉ်မူကတော့ကျွန်တော်ဝိမေမှာ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program